Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်မတ်လ15ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ line 2 meter 24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ဒီမနေ့အတွက်အစီအစဉ်တွေကိုကျမခွာညိုကတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးတက်ပါ။ဒီမနေ့ခင်သတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူကြင်ညာပေးပါပါ။လာမယ့်ဇူလိုင်လတဲ့ကျင်းပမယ့် Republican Party ဝင်တွေရဲ့ကိုယ်စီလှယ်လောင်းအမြင့်ဆုံးတင်သွင်းပွဲမှာပါတီတွင်းတွေးကွဲမှုတွေမဖြစ်အောင်ရှောင်ရှားနိုင်မှာပါလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေကရှေ့ပြောင်းဒုက္ခသည်တွေဥရောပကိုမလာဖို့ပြောတဲ့အတွက် UNHCR ကဝေဖန်ပြစ်တင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ HIV ပိုးကူးစက်ပြန့်ပွားမှုအသစ်တူတွေ့ရတယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်အခုမနက်ပိုင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မကြခင်အာဏာလွှဲပြောင်းယူမဲ့အနိုင်ရပါတီဟာအစိုးရတည်အဖြစ်စတင်တဲ့အခါမှာဆောင်ရွက်ရမယ့်လုပ်ငန်းသစ်တွေအဖြစ်ဝင်ကြီးဌာနတွေကိုရှော့ချဖို့လည်းပါဝင်ပါတယ
်တရားပို့ဆောင်ရေးကုန်လမ်းပို့ဆောင်ရေးလူကြောင်ပို့ဆောင်ရေးညောင်ပို့ဆောင်ရေးဒါတွေကကျွန်တော်တဖွဲ့လေးလုပ်လို့ရတယ်
NLD ပါတီပြောခွင့်ရသူဦးဝင်းထိန်ရဲ့ပြောပြချက်ကိုနားဆင်ရမှာဖြစ်တယ်လို့မလေးရှားမှာမြန်မာအလုပ်သမားတွေတရားဝင်အလုပ်လုပ်ခွင့်ပြန်လည်လျှောက်ထားနိုင်ပြီဖြစ်ပေမဲ့ရေးစကားကြီးမြတ်မှုနဲ့များပြားလှတဲ့ဥပဒေစည်းမျဉ်းတွေကြောင့်လျှောက်သူတိတ်မရှိသေးတဲ့အခြေအနေနဲ့တူနိုင်ငံတကာသတင်းလွှာတွေမှာတော့ကုလသမဂ္ဂရဲ့အစီရင်ခံစာတစ်ထဲဖော်ပြထားတဲ့ရွှေ့ပြောင်းအခြေချသူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြောင်းနဲ့တူဂရိနဲ့အီတလီနိုင်ငံတို့မှာစုပုံနေတဲ့ဒုက္ခသည်တွေကို EU အဖွဲ့ဝင်နိုင်ငံတွေကမျှဝေခေါ်ယူကြဖို့ UNHCR ကတိုက်တွန်းတဲ့အကြောင်းတွေကိုနားဆင်ရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးဒေသရင်းတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပါမယ်ရှင
် Republican Party ရဲ့ကိုယ်စားလှယ်လောင်းအမြင့်ဆုံးတင်သွင်းနိုင်ရဲ့အတွက်အခုစနေတနင်္ဂနွေနေ့တွေမှာပြည်내အများပြားမှာအကျိန်းနဲ့ရှင်ပြိုင်မှုကိုယ်စားလှယ်လောင်းတွေပြင်ဆင်နေကြချိန်မှာပဲလာမယ့်ဇူလိုင်လတဲ့ Republican Party ဝင်တွေရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့အမြင့်ဆုံးတင်သွင်းမဲ့စုဝေးပွဲမှာပါတီတွင်းသွေးကွဲတာမျိုးတွေမဖြစ်အောင်ရှောင်ရှားနိုင်မှာပါလို့ပါတီခေါင်းဆောင်တွေကပြောပါတယ်ပါတီတွင်းပြိုင်ပွဲမှာအဆင်မပြေမှုတွေတိတ်နှဲမှာပါလို့ Washington နားက Maryland ပြည်နယ်မှာကျင်းပတဲ့ CPAC လို့ခေါ်တဲ့ Republican Party လှုပ်ရှားမှုနှစ်ပတ်လည်အစည်းအဝေးမှာ Republican Party အမျိုးသားကော်မတီဥက္ကဋ္ဌRiance Prebuska တက်ချွာလှုပ်ရှားသူတွေကိုမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်ဇူလိုင်လပါတီညီလာခံကနေရွေးချယ်လိုက်တဲ့သူဘယ်သူပဲဖြစ်ဖြစ်ပါတီကနေစီစီလုံးလုံးနဲ့ရန်လုံးပြေထောက်ခံသွားမှာဖြစ်ကြောင်းလည်းအာမခံခဲ့ပါတယ်ဒါအပြင် Republican Party အနေနဲ့ကိုယ်စားလှယ်လောင်းတယောက်အတွက်ဆန့်ကျင်တာတွေဘက်လိုက်တာတွေဘယ်တော့မှလုံမှာမဟုတ်ဘူးလို့လည်းအလေးထားပြောပါတယ်တချို့ Republican Party ဝင်တွေကပြိုင်ပွဲမှာထိတ်ကပြင်းနေတဲ့ New York ကစီးပွားရေးလုပ်ငန်းရှင်ကြီး Donald Trump ကိုဖယ်ရှားပစ်ဖို့လုပ်နေကြတာဖြစ်ပါတယ်ဒီထဲမှာ Texas အထက်လွှတ်တော်အမတ် Ted Cruz Florida က Marco Rubio နဲ့ Ohio အုပ်ချုပ်ရေးမှူး John Kasich တို့လည်းပါနေတာဖြစ်ပြီးကြက်သပရင်းနဲ့စကားဆက်တိုးပွဲမှာ Mr. Trump ကိုအပြင်းထန်ထိုးနှက်ခဲ့ကြတာပါဒါအပြင်2012သမ္မတလောင်းရွေးကောက်ပွဲမှာပါတီကိုယ်စားလှယ်ဖြစ်တဲ့ရွေးခံခဲ့တဲ့ Mitt Romney ကလည်း Mr. Trump ကိုထိုးနှက်ခဲ့ပါတယ်တစ်ချိန်တည်းမှာပဲ Democratic Party ဘက်က Hillary Clinton နဲ့ Bernie Sandersတဲ့စတုကလည်းဒီသတင်းဖတ်ကုန်မှာ Kansas, Kentucky, Louisiana, Maine နဲ့ Nebraska ပြည်နယ်တွေမှာကျင်းပမဲ့စကားစစ်ထိုးပွဲတွေအတွက်ပြင်ဆင်နေကြပါတယ်
။ Syria မြောက်ပိုင်းက IS Islamic စစ်သွေးကြွတွေရှိနေတဲ့နေရာတွေကိုပဲတူရကီတင့်ကားတွေကပစ်ခတ်ခဲ့တာဖြစ်ပြီး Syria Kurdish တွေရဲ့ YPG စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့ခြင်းမရှိဘူးလို့တောက်ကြနေကတူရကီစစ်တပ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တူရကီစစ်တပ်ကသူတို့ကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ YPG အဖွဲ့ကပြောကြားပြီးတဲ့နောက်အခုလိုသတင်းထွက်လာတာပါ YPG အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာလဲတူရကီတင့်ကားနှစ်စင်းဟာဆီးရီးယားအနောက်မြောက်အဖရင်ဒေသမှာရှိတဲ့သူတို့နေရာတွေကိုဒါဇင်နဲ့ချီတဲ့အမြောက်ဆန်တွေနဲ့ပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ် AFP သတင်းဌာနရဲ့အဆိုအရ February လလယ်ပိုင်းကစပြီးတူရကီနယ်စပ်မှာရှိနေတဲ့ PYD ခေါ် Syria Kurdish Democratic Union Party နဲ့ Syria နိုင်ငံတွင်ရှိနေတဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ YPG တပ်သားတွေရှိတဲ့နေရာတွေကိုတူရကီအမြောက်တွေကပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တူရကီစစ်တပ်ဘက်ကတော့သူတို့စီလာတဲ့ပစ်ခတ်မှုတွေကိုပြန်ပြီးတုံ့ပြန်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
EU ဥရောပသမဂ္ဂခေါင်းဆောင်တွေကရွှေပြောင်းဒုက္ခသည်တွေဥရောပကိုမလာဖို့ပြောကြားမှုတွေ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ Syria, Afghanistan နဲ့ Iran နိုင်ငံတွေကနေ Greek နိုင်ငံကိုရောက်လာကြတဲ့ရွှေပြောင်းဒုက္ခသည်67ရာခိုင်နှုန်းဟာပဋိပက္ခဖြစ်ပေါ်နေတဲ့ဒေသတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတာဖြစ်ပြီးအလုတ်ကန်ရှာဖွေဖို့ရောက်လာကြတာမဟုတ်ပါဘူးလို့ UNHCR ရဲ့ဥရောပဘျူရိုအကြီးအကဲ Vincent Kosetel ကဘရက်ဆောင်းမှာကြာတဲ့ပြင်တောက်ကြံနေကသတင်းတောက်တွေကိုပြောပါရယ်အခုလိုတုံ့ပြန်ပြောဆိုမှုဟာ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တတ်စ်ကနောက်ထပ်ရွှေပြောင်းဒုက္ခသည်တွေဥရောပကိုဝင်ရောက်လာနိုင်ခြေရှိတယ်လို့ကြာတဲ့ပြင်နေတော့ကသတိပေးခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါသူကဥရောပနိုင်ငံတွေစီတရားမဝင်ရွှေပြောင်းဝင်ရောက်ဖို့အတွက်မကြိုးစားစေချင်ကြောင်းအသက်အိုးအိမ်အဆုံးရှုံးခံပြီးမှောက်ခုပွဲစားတွေရဲ့စကားကိုနားမယောင်ဖို့ပြောကြားခဲ့တာပါနိုင်ငံတကာဥပဒေအရပရိပက္ခဖြစ်ပေါ်နေတဲ့ဒေတာတွေကနေထွက်ပြေးလာကြသူတွေအနေနဲ့နိုင်ငံရေးခေါ်လုံခွင့်ရှောက်ထားနိုင်ပါတယ်။ဥရောပသမဂ္ဂရဲ့ Eurostat စင်းအင်းယုံကတောက်ကြံနဲ့ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာ2015ခုနှစ်တည်းပထမဆုံးချိန်နိုင်ငံရေးခေါ်လုံခွင့်တောင်းခံရှောက်ချခဲ့သူပေါင်း 1.3 နှစ်သန်းကျော်နဲ့ဆန်းကျင်တင်ခဲ့တယ်လို့ဖော်ပြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်ကတည်းကနှစ်ဆဖြစ်နေတာပါ။ Syria ကဒုက္ခသည်အများဆုံးလာရောက်တာဖြစ်ပြီးသူ့လောက်မများတဲ့ဒုတိယနိုင်ငံက Afghanistan နဲ့တတိယက Iran နိုင်ငံမှာခေါ်လုံခွင့်အများဆုံးတောင်းခံတဲ့နိုင်ငံက Germany ဖြစ်ပြီးနောက် Hungary ကဒုတိယ Sweden ကတတိယအများဆုံးဖြစ်ပါတယ်။
Burundi နိုင်ငံမှာအကြမ်းဖက်မှုနဲ့နိုင်ငံရေးတင်းမာမှုတွေကြောင့်ဌာနေစွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အရေအတွက်25,000ထိတိုးလာခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတွေရဲ့ဒုက္ခသည်စခန်းတွေမှာဆိုရင်လူတွေပြစ်ကျက်နေပြီးအထူးသဖြင့်တန်ဇန်နီးယားနိုင်ငံမှာဆိုရင်ဧပြီလအစောပိုင်းကတည်းက Burundi ဒုက္ခသည်ပေါင်း 33,000 ကျော်ထဲမှနေရောက်ရှိနေခဲ့တယ်လို့ကုလသမဂ္ဂအေဂျင်စီရဲ့ပြောခွင့်ရအမျိုးသမီး Melissa Fleming ကဆိုပါဘရွန်ဒီနိုင်ငံကဒုက္ခသည်ပြည်ထနာကိုဖြည့်ရှင်းဖို့တောင်းခံထားတဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်း100နီးပါးတဲ့က300ခိုင်နှုန်းလောက်ပဲကုလသမဂ္ဂကလက်ခံရရှိခဲ့တယ်လို့သူကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်နီးပါးကသမရပြဲနူကွန်ရွန်စီစာကနေလူအများလက်မခံတဲ့ဂျားကပဲသမရယာရုတက်တန်3ချိန်မြောက်အတွက်ရှင်းပြိုင်မယ်လို့ကြေညာပြီးတဲ့နောက်နိုင်ငံရေးအကြမ်းဖက်မှုတွေဖြစ်ခဲ့တာကြောင့်နိုင်ငံသားတွေတိုင်းပြည်ကနေစွန့်ခွာထွက်ပြေးခဲ့ကြတာပါ။နောက်ပိုင်းအဲ့ဒီရွေးကောက်ပွဲမှာလည်းသမရနူကွန်ရွန်စီစာကပဲအနိုင်ရရှိသွားပါတယ်။တနှစ်အတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားပဋိပက္ခတွေအပါအဝင်အခြားအကြမ်းဖက်မှုတွေကြောင့်လူပေါင်းအနည်းဆုံး400လောက်သေဆုံးခဲ့ပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကအိုကီနာဝါကျွန်းမှာအမေရိကန်ရေတပ်အခြေစိုက်စခန်းရွှေ့ပြောင်းချထားမယ်အစီအစဉ်ကိုဆိုင်းငံ့ဖို့အတွက်ဆုံးဖြတ်လိုက်ပါတယ်လုပ်ငန်းတွေရပ်ဆိုင်းထားဖို့နဲ့သူ့အစီအစဉ်ကိုလက်မခံဘဲကန့်ကွက်နေတဲ့ဒေသအစိုးရနဲ့ညှိနှိုင်းမှုတွေလုပ်ဖို့တရားရုံးကဂျောင်းဝင်အစိုးပြုပေးခဲ့တာကိုလက်ခံလိုက်ရင်အခုလိုဆိုင်းငံ့မယ်အကြောင်းကိုတောက်ကြနေမှာကြေညာလိုက်တာပါဂျပန်ဗဟိုအစိုးရနဲ့အိုကီနာဝါဒေသအာဏာပိုင်တွေအကြားဒီကိစ္စနဲ့ပတ်သက်ပြီးအငြင်းပွားမှုတွေဖြစ်ပွားနေပါတယ်။အာဘေအစိုးရက14နေ့မှာ၄ရက်အခြေစိုက်စခန်းကိုအိုကီနာဝါကျွန်းကလူရေတိတ်မထူထက်တဲ့နေရာတနေရာမှာပြောင်းရွှေ့ထားရှိဖို့အတွက်လှူလာနေတာဖြစ်ပါတယ်။အဲ့ဒီကျွန်းမှာတခြားအမေရိကန်စစ်စခန်းတွေကိုလည်းချထားတာပါ။ဒေသအာဏာပိုင်တွေကတော့အခြေစိုက်စခန်းကိုဖယ်ရှားပစ်ချင်နေကြပါတယ်။အိုကီနာဝါဒေသခံတွေကလည်းအမေရိကန်မရင်းတပ်တွေရှိနေရင်လူပိုများလာပြီးရာဇဝတ်မှုကင်းတွေတိုးလာတယ်ဆိုပြီးမလိုလားကြောင်းပြောကြားကြပါတယ်။
ကမ္ဘောဒီးယားနိုင်ငံကန်ဒေါပြည်နယ်မှာစုံစမ်းစစ်ဆေးမှုတွေအရ HIV ပိုးကူးစက်ပြန့်နှံ့မှုတစ်ကိုတွေ့ရှိနေတယ်လို့တန်တရားရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနတို့ရဲ့ပူးတွဲကြေညာချက်အရ February လကကန်ဒေါနယ်PM ရွာမှာ HIV ပိုးနဲ့ပတ်သက်ပြီးလူ269ယောက်ကိုစမ်းသပ်ခဲ့ရာ4ယောက်လောက်မှာရောဂါပိုးရှိတာကိုတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။ license မရှိတဲ့ဆရာဝန်တွေကနေမသက်ရှင်းတဲ့ဆေးထိုးအပ်တွေနဲ့လူတွေကိုကုသရာကလူပေါင်း200ကျော်ကူးစက်ခဲ့ပြီးတဲ့2014ခုနှစ်တွင်ဘန်တမ်ဘန်မျိုးကဖြစ်ရမျိုးနဲ့အလားတူထပ်ပြီးတော့ကြုံရမှာကိုလည်းကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းကမ္ဘောဒီးယားနိုင်ငံဟာ2020 ၅ခုနှစ်နောက်ဆုံးထားပြီးတိုင်းပြည်တွင် HIV ကူးစက်ပြန့်ပွားမှုကင်းစင်ရေးရည်မှန်းချက်ကိုပြည့်မီမဲ့ပုံတော့မပေါ်ဘူးလို့လည်းအခုကြွမ်းကျင်သူတွေကပြောဆိုနေကြပါတယ်ရှင်
။တိဘက်မှာတိအုပ်ချုပ်မှုကိုကန့်ကွက်တဲ့အနေနဲ့သူကသူမီးရှို့ဆန္ဒပြခဲ့သူအိန္ဒိယနေထိုင်တဲ့တိဘက်ကျောင်းသားတယောက်ဟာနောက်၄ရက်အကြာမှာပဲတေဆုံးသွားတယ်လို့ New Delhi ဆေးရုံတာဝန်ခံတွေကပြောပါတယ်။အသက်16နှစ်အရွယ်ဒေါ်ဂျီဆာရင်ကိုဆေးရုံကိုတယ်လာပြီးချက်တဲ့ပရင်းနေညနေပိုင်းမှာတော့နှလုံးရောဂါနဲ့တေဆုံးခဲ့တာလို့ဆိုပါတယ်။သူဟာတိဘက်ဒုက္ခသည်တွေအတွက်နေရာချထားပြည်တဲ့မြောက်ပိုင်းကဒဟာဒန်မြို့ကအိမ်ယာမှာတနင်္လာနေ့ကသူ့ကိုယ်သူမီးတင်ရှို့ခဲ့တာဖြစ်ပါတယ်။သူ့မျက်နှာမှာမီးလောင်ဒဏ်နဲ့ရုပ်ပြက်နေပြီးအသက်ရှူကိရိယာနဲ့အသက်ရှူနေရတာဖြစ်ကြောင်းလူနာစောင့်ကြည့်ပေးနေသူကပြောပါတယ်။သူဟာမိုဇရီကတိဘက်အိမ်ချောင်းမှာကြောင်းတက်နေတဲ့ဆာရင်ဖြစ်ကြောင်း VOA တိဘက်ဌာနကပြောပါတယ်။
ရေပွဲမျိုးစိတ်တစ်ခုလို့ယူဆရတာမျိုးကိုတွေ့ရှိခဲ့တာတွေ့ရှိခဲ့တဲ့အကြောင်းအမေရိကန်အမျိုးသားသမုတ်တရားနဲ့လေဒုစီမံခန့်ခွဲရေးဌာန NOAA ရဲ့သိပ္ပံပညာရှင်တွေကပြောဆိုလိုက်ပါတယ်ဖေဗူလာ28ရက်နေ့ကဟာဝါရီနက်ကလာဂျွန်ကန်းချီအနီးပင်လယ်ရေအနက်မီတာ 4,000 ကျော်မှအဲ့ဒီရေပွဲမျိုးစိတ်တစ်ခုတွေ့ရှိခဲ့ကြတာဖြစ်ပါတယ်ရှင်
စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးနေတဲ့အသံတွေအစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းနှာစင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်NLD အစိုးရအဖွဲ့ကိုပြင်ပကပုံကိုအများစုနဲ့ဖွဲ့စည်းမှဖြစ်ပြီးလက်ရှိဝန်ကြီးဌာနတွေကဆွဲခုကျော်ကိုလည်းဖျက်သိမ်းမှဖြစ်တဲ့အကြောင်းပါတီထိပ်တန်းခေါင်းဆောင်တဦးကမနေ့ကပြောခဲ့ပါတယ် NLD အနေနဲ့သမရရွေးချယ်မဲ့ကိစ္စအပါအဝင်ပြည်ထောင်စုအစိုးရတိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေမှာပါဝင်မဲ့ပုံကိုရရဲ့စီရင်ကိုမတ်လ6ရက်နေ့မှာအပြည့်သက်ကြေညာမှဖြစ်တယ်လို့လည်းဆိုပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ဖွဲ့စည်းမဲ့ပြည်ထောင်စုအစိုးရအပါအဝင်ပြည်내နဲ့တိုင်းအစိုးရအဖွဲ့တွေနဲ့ပတ်သက်လို့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ NLD ထိပ်ပိုင်းခေါင်းဆောင်တချို့နေပြည်တော်ကနှင်းစီဆန်းအိမ်မှာမနေ့တောက်ကြနေ့ကဆွေးနွေးခဲ့ကြပါတယ်။အစိုးရအဖွဲ့မှာ NLD ပါတီဝင်နည်းနည်းပဲရှိမှာဖြစ်ပြီးအများစုကပညာရှင်တွေနဲ့အခြားပါတီဝင်တချို့လည်းပါဝင်မှာဖြစ်တယ်လို့ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်လည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဥဝင်းထိန်ကဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောသွားပါရယ်။ဒါပေမဲ့ဝင်ကြီးတွေရဲ့အမည်စီးရင်အပြီးသက်ကိုတော့မတ်လ6ရက်နေ့မှာပြုလုပ်မယ့် NLD ဘဟုအလုံးမှုဆောင်ဆွေးနွေးပွဲမှာထုတ်ပြန်ကြေညာမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါရယ်
။ကျွန်တော်ခုရောင်းစုအစ်စ်မှာဗမာဝင်ကြီးဒီရဲ့ဖွဲ့စည်းပုံကခုနကပြောတယ်လို့ပေါ့။ကျွန်တော် NLD ရပုဂ္ဂိုလ်လည်းပါမယ်။ပညာရှင်လည်းပါမယ်။အခြားပါတီလည်းပါမယ်။ဆိုရင်ကျွန်တော်တို့မြို့သားမျိုးဖွဲ့ချုပ်ဝင်ရောင်စုစစ်မလူရလူနေစီတော့ဖြစ်နေတယ်30ရောင်နဲ့40ရောင်ကိုချားလိုက်ဒါပေမဲ့ကျွန်တော်တို့အဲ့ဒီအခြေအတွက်ကိုတော့6နှစ်မှသတ်မှတ်ပြီးတော့ကျင်းပနိုင်မှာ
ဒါအပြင်ဝင်ကြီးဌာနတွေကိုလည်းပြန်လည်ဖွဲ့စည်းမှာဖြစ်တာကြောင့်အရင်ဝင်ကြီးဌာနပေါင်း36ခုတည်းကနေ10ခုကျော်လောက်ကိုလည်းဖြုတ်ဖို့စီစဉ်ထားကြောင်းဦးဝင်းထိန်ကဆိုပါတယ
်ဓမ္မရုံးမှာဝင်ကြီးဌာန6ခုရှိတယ်အဲ့6ခုကတစ်ခုပဲဖြစ်သွားတယ်30ရှိတယ်30 20လောက်ကျန်တယ်တူရာတူရာရေးမယ်တို့ပေါ့မယ်ဥမာဆိုတော့ရထားပို့ဆောင်ရေးကုန်းလမ်းပို့ဆောင်ရေးညောင်ပို့ဆောင်ရေးညောင်ပို့ဆောင်ရေးဒါတွေကကျွန်တော်တဖွဲ့လေးလုပ်လို့ရတယ်အဲ့လိုလုပ်နိုင်အောင်လဲတန်ဟိုဒီရှင်းရှိတဲ့ပုံပုံတွေကျွန်တော်ရေးထားတယ်အဲ့တော့မဏိဌာနက27 22အဲ့လောက်ပဲရှိတော့တယ်ရင်းကလို့36လောက်ရှိမှာမဟုတ်ဘူးသို့တော်အဲ့လိုဝန်ကြီးဌာနတွေပေါင်းတော့ကျွန်တော်လို့ပူလာတဲ့ဝန်ထမ်းတွေရှိတယ်သို့တော်လဲအဲ့ဝန်ထမ်းတွေဟာသူတို့ရဲ့နေရာတွေပူရမလို့သူတို့ဘယ်နေရာချထားမယ်ဆိုတော့ငွေတွေကစဉ်းစားထားပြီးသားချထားစရာနေရာတွေလည်းရှိတယ
်တခါအများကစိတ်ဝင်စားနေတဲ့ရခိုင်နဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တွေအတွက်ဝင်ကြီးချုပ်ဘသူ့ကိုခန့်အပ်မလဲဆိုတဲ့အပိုင်းမှာတော့ရခိုင်ပြည်နယ်မှာ NLD အမတ်ဦးညီပုကိုဝင်ကြီးချုပ်အဖြစ်ဒေါအောင်ဆန်းစုကြည်ကရွေးချယ်ထားတယ်လို့ဦးဝင်းထိန်ကဆိုပါတယ
်ရခိုင်နဲ့ပြည်နယ်ဒီမှာအစိုးရကိုဒီမြုပ်ခမ်းမှာကျွန်တော်ခံမယ်အဲ့ဒါရခိုင်မှာတို့တော့လည်းပဲရှမ်းလိုရခိုင်မှာကျွန်တော်အားနေတဲ့နေရာတွေမှာခြားပါတီတွေကလည်းလိုလိုပဲနေရာတွေပြည်ပြီးတော့ခံမယ်ရခိုင်ဦးကြီးဦးညိုဦးကြီးဦးရထားတယ်ဆိုတာငကိုတွေကကျွန်တော်အနိုင်ရပါတီကဖြစ်တယ်ဖြစ်တယ်နောက်ဖွဲ့စည်းပုံအခြေခံနဲ့တည်ညီတယ်ဒါမှမဟုတ်ဦးကြီးကိုဦးညိုဖြစ်ဖို့အတွက်တောင်းဆန်းရရွတ်ထည့်ပြီးပြီတို့တော့အဲ့ဒီမှာရှိတဲ့ခြားပါတီတွေရှိတယ်အဲ့ဒီခြားပါတီရဲ့ပုံကိုယ်တွေရောဒီချင်းရှိတဲ့ပုံကိုယ်တွေရောရခိုင်ဒီနယ်ဝန်ကြီးအဖွဲ့မှာတို့ထပ်ပြီးစဉ်းစားထားတာရှိပါတယ်
NLD ကတင်မြှောက်မဲ့တမရဘသူဖြစ်လာမလဲဆိုတာနဲ့ပတ်သက်လို့တော့အများကခံမှန်းထားတဲ့အမည်စင်းတွေတဲ့ NLD နိုင်ကသူရဥတင်ဦးကတော့မဖြစ်နိုင်ဘူးလို့ဦးဝင်းထင်ကသတင်းဌာနတစ်ခုကိုအခိုင်အမာပြောကြားခဲ့ပါတယ်။မက်ရှလ10ရက်နေ့လွတ်တော်မှာ NLD ကတင်သွင်းမဲ့ဒုတမရလောင်းအမည်စင်းတွေထဲမှာလက်ရှိထိတ်ဆုံးကခမန်းခံထားရသူတွေကတော့ဥထင်ကျော်နဲ့ဒေါက်တာမြို့အောင်တို့နှစ်ဦးဖြစ်ပါတယ်။သူတို့နှစ်ဦးလုံးဟာဒေါံဆန်းစုကြည်ကိုယ်တိုင်စိတ်ကြိုက်ရွေးချယ်ထားသူတွေအဖြစ်လူအများကယူဆထားပါတယ်ရှင
်။မန်းအင်ဂျင်နိုင်ပြပြခဲ့တာပါရှင်။အခုမလေးရှားရောက်မြန်မာရွှေ့ပြောင်းလှုပ်သမားတွေဘက်ကိုအလှည့်ပေးပါဦးမယ်။မလေးရှားနိုင်ငံမှာတစ်နှစ်ကျော်ကြာပိတ်ထားတဲ့ကျွမ်းကျင်ရွှေပြောင်းအလုပ်သမားတွေပြန်လည်ခန့်ထားရေးအစီအစဉ်ကိုအလုပ်ရှင်တွေရဲ့တောင်းဆိုမှုကြောင့် February 15ရက်နေ့ကပြန်ပြီးတော့ဖွင့်ထားပေးပေမဲ့ရှောက်ထားသူ100ကျော်ပဲရှိသေးတယ်လို့မလေးရှားအလုပ်သမားခေါ်ခွင့်ရကုမ္ပဏီတစ်ခုရဲ့တာဝန်ရှိသူတဦးကပြောပါတယ်။ဒါဟာငွေကြေးကုန်ကျစရိတ်များလွန်းတာအပြင်ဥပဒေစည်းမျဉ်းတွေများတာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမှာကပြောပြပါမယ်ရှင်။
မလေးရှားနိုင်ငံမှာကျွမ်းကျင်တဲ့အလုပ်သမားတွေနဲ့ပတ်သက်လို့ပြန်လည်ခန့်အပ်တဲ့အစီအစဉ်ကိုပြီးခဲ့တဲ့ February 15ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်ရက်ပေါင်း30အတွင်းအလုပ်လုပ်ခွင့်ပါမစ်တွေကိုမလေးရှားကထုတ်ပြန်ထားတဲ့ဥပဒေတိုင်းရှောက်ထားလို့ရပြီဖြစ်ပါတယ်။ဥပဒေထုတ်ပြန်ပြီးတဲ့နောက်မှာတော့လူ 8,000 လောက်စီးရင်ပေးသွင်းထားခဲ့ပေမဲ့တကယ်တမ်းရှောက်တဲ့အခါမှာငွေကြေးများတာတွေနဲ့အခန့်အသတ်တွေများတဲ့အတွက်လူ100ကျော်သာရှောက်ထားတာကိုတွေ့ရကြောင်းမလေးရှားမှအနေကြပြီးအလုပ်သမားတင်ပို့ခွင့်ရနေတဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတဦးကပြောပြပါတယ်။
ပေါ်ထွက်ကြရအောင်လေနောက်ကရုံရုံအခုဒီကိုတင်နိုင်ဟိုသူတင်နာတော့8,000ကျော်ရှိတယ်ဒါပေမဲ့ဟိုတကယ်ဟိုတစ်ထည်လာတင်နိုင်100ကျော်ပဲရှိတယ်ကျွန်တော်နေနေသွားတာပေါ့အစိုးရတက်လို့ပဲကျွန်တော်တို့လည်းတင်နာလာပဲကျွန်တော်ဒီမှာ outsourcing company ရှိတာဟိုဈေးကြမှာကြာပြီ
းဟုတ်ကဲ့
ဆန်းကားနဲ့ရှိကျွန်တော်ဒီ outsourcing ဆိုတာဒီခေါက်ခွင့်တိုင်းစင်900ကျော်မှာကျွန်တော်လည်းရထားတယ်ဒီနိုင်ငံသားနဲ့ဒီကျွန်တော်ဒီနိုင်ငံသားခံလာတာဟိုလူရဲ့နိုင်ငံသားကျွန်တော် company ရတာမှကျွန်တော်ပတ်လျှောက်တဲ့ခါကျတော့သူက100ကျော်ပဲလာလျှောက်ပြီးတယ်ပေါ့နော်စုစုပေါင်းဒီမှာ100ကျော်ပဲရှိသေးတယ်တကယ်လာ60ကျော်ပဲတောက်ပြီးတော့ဒီမှာလာမရှိဘူး700ကျော်တည်းမှာတကယ်တစ်ထည့်ကျဆိုတာမပြနိုင်ကြဘူးဒီမှာ100ကျော်ပဲရှိတယ်ဒီမှာမလုပ်ဘူးတောက်ပြီးတော့ဒီလည်းများတယ
်မလေးရှားနိုင်ငံမှာရှိတဲ့တရားမဝင်မြန်မာလူသမားတွေနဲ့ပတ်သက်လို့တရားဝင်အလုပ်ခန့်အပ်မဲ့အစီအစဉ်အတွက်မြန်မာနဲ့မလေးရှားနိုင်ငံတို့ကနှစ်ဖက်တာဝန်ရှိသူတွေဆွေးနွေးခဲ့ကြပြီးမြန်မာတိုင်ယုံဘက်ကတော့မလတရက်နဲ့မတိုင်ခင်မလေးရှားရောက်မြန်မာတွေအတွက်သတင်းထုတ်ပြန်ခဲ့ပါတယ်။မလေးရှားမှာအလုပ်လုပ်လို့သူတွေနဲ့ပတ်သက်လို့ယာယီအလုပ်လုပ်ခွင့်ပါမစ်ရရှိထားပြီးတရားမဝင်နေထိုင်ကြသူများဖြစ်သွားကြသူတွေလူမှုရေးအလဲပတ်ဗီဇာနဲ့လာပြီးတရားမဝင်ဖြစ်သွားကြသူတွေအတွက်ဥပဒေစည်းမျဉ်းစည်းကမ်းသတ်မှတ်ချက်တွေကိုလည်းသတ်မှတ်ထားပါတယ်။အဲ့ဒီလူတွေကတော့သက်တမ်း24လရှိတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အထောက်အထားပြသဖို့လိုသလို2016ဖေဖော်ဝါရီလ15ရက်နေ့မတိုင်ခင်အနည်းဆုံး6လအလုပ်လုပ်ဖူးသူတွေဖြစ်ရမယ်လို့လည်းဆိုထားတာပါဒါအပြင်အခုလှုပ်ရှားမဲ့သူတွေဟာပြည်ဝင်ခွင့်ဗီဇာကိုကင်ဆောင်ပြီးလေကြောင်းလိုင်းကနေဝင်ရောက်လာတဲ့တရားဝင်လာရောက်သူတွေဖြစ်ရမှာဖြစ်ပြီးဒီအစီအစဉ်ရကုန်ကျစရိတ်ငွေကြေးတွေများလွန်းနေဆိုပြီးမလေးရှားရောက်မြန်မာတွေကဆိုပါတယ်အလို့ရှင်ဖြစ်ငှားရမ်းမဲ့တတိကလည်းဗီဇာတက်တန်းကျော်သူတွေကိုလက်ခံရမှာဖြစ်လို့ဒဏ်ကြေးပေးဆောင်ရမှာတွေနဲ့လိုက်နိုင်ရမယ့်စီးမျဉ်းစည်းကမ်းတွေအတော်များလာကြောင်းမလေးရှားလူမှုကြီးကြပ်ရေးရုံးကိုတွားလျှောက်ရတဲ့အစီအစဉ်အတွက်အလို့ရှင်ကအလို့သမားတွေပါစိုးရိမ်မှုတွေဖြစ်ကြပြီးမလျှောက်ကြတာလို့လည်းဆိုပါရယ်အခုဆိုရင်ဒဏ်ကြေးပေးဆောင်ပြီးရက်ပေါင်း30အတွင်းအထူးနေထိုင်ခွင့်လက်မှတ်မကျသေးဘူးဆိုရင်နောက်ထပ်ရက်ပေါင်း30အတွင်းထပ်လျှောက်ရမှာဖြစ်ပြီးဒီလိုလျှောက်ထားမှုတွေအတွက်ကုန်ကျစရိတ်မလေးရှားရင်းကင်ငွေ100ကိုနှစ်ချိန်အဖြစ်မလေးရှားငွေ200ပေးဆောင်ရမှာဖြစ်ပါတယ်တရားမဝင်အလို့သမားဖြစ်သူတွေကမှတ်ပုံတင်တဲ့သကောင်စင်းပြနိုင်သူတောင်းကနန်းလောက်ကိုမြန်မာတိုင်ယုံကတော့နိုင်ငံကူးလက်မှတ်တွေထုတ်ပေးထားပေမဲ့အခုမလေးရှားကထုတ်ပြန်တဲ့အစီအစဉ်ရဆိုရင်မြန်မာလူသမားတွေဟာအလို့လုပ်ခွင့်လက်မှတ်ပါမေးရဖို့အတွက်ခက်ခဲနေတယ်လို့လည်းမလေးရှားရောက်မြန်မာတွေကဆိုပါတယ်ဒီအတွက်အလို့လုပ်ခွင့်ပါမေးဟာမလေးရှားမှာအနေကြတဲ့သူတွေတောင်ခက်ခဲနေတာမို့မလေးရှားကိုနောက်ထပ်လာကြမဲ့မြန်မာနိုင်ငံကအလို့သမားတွေလည်းသတိပြုကြဖို့လည်းပြောဆိုကြပါတယ်ကုမ္ပဏီတချို့ကတော့မလေးရှားနိုင်ငံမှာအလုပ်လုပ်လို့ရမယ်ဆိုပြီးငွေ100သိန်းထက်မနည်းယူပြီးမလေးရှားနိုင်ငံကိုပို့ဆောင်ပေးဖို့လှုပ်ဆောင်နေတာတွေလည်းရှိနေကြတာပါဒီအစီအစဉ်တွေနဲ့ပတ်သက်လို့မြန်မာတိုင်ယုံကတာဝန်ရှိသူတွေကိုမေးမြန်းခဲ့ရမှာတော့ကုမ္ပဏီတွေနဲ့သာဆိတ်ဆက်ပြီးလှုပ်ဆောင်နေတာမို့ကုမ္ပဏီတွေကသာဆက်သွယ်မေးမြန်းဖို့ပြောဆိုခဲ့ပါတယ်အခုလုပ်နေတဲ့ပါမစ်ထုတ်ပေးတဲ့အစီအစဉ်ဟာနောက်ဆက်တွဲပေးဆောင်ရမယ်ငွေကြေးတွေအပါအဝင်မြန်မာငွေ18သိန်းထက်မနည်းကုန်ကျနိုင်တာကြောင့်မြန်မာအလုပ်သမားအတော်များများကတော့ပါမစ်လှုပ်ဆောင်ဖို့အတွက်ငွေကြေးမတက်နိုင်ကြဘူးလို့လည်းပြောဆိုနေကြပါတယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါဦးမယ် အရှပစိဖိတ်ဒေတာအစိုးရရဲ့မူဝါဒတွေမှာရွှေပြောင်းနေထိုင်သူတွေကြုံရတဲ့အန္တရာယ်တွေကိုပေါ့ပေါ့ရှော့ရှော့သဘောထားတဲ့အတွက်မမျှတမှုတွေစီးပွားရေးအခွင့်အလမ်းဆုံးရှုံးမှုတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရအောင်လမ်းဖွင့်ပေးသလိုဖြစ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေပူးတွဲထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။တက်ကြီးရွယ်ဦးတွေပိုများလာတာမျိုးလို့လူဦးရေဆိုင်ရာအပြောင်းလဲတွေရှိနေတဲ့အချိန်မှာရွှေပြောင်းနေထိုင်မှုတွေဟာစီးပွားရေးမှာအရေးပါတဲ့အခမ်းအနားကရှိနေတယ်ဆိုတာကိုအတိအမှတ်ပြုဖို့လိုတဲ့အကြောင်းလဲကုလသမဂ္ဂတာဝန်ရှိသူတွေကပြောခဲ့တဲ့အကြောင်းဘန်ကောက်မြို့ကနေ VOE သတင်းတောက်ရွန်ကော်ဘင်ပြဖို့ထားတဲ့သတင်းလွှာကိုမနန္ဒာချန်ကပြောပြပေးပါမယ်ရှင်
။2013ခုနှစ်ထဲကမ္ဘာတဝန်းပြောင်းရွှေ့ခြေချသူဦးရေစုစုပေါင်း213သန်းကျော်ရှိခဲ့ရာက59သန်းကတော့အာရှပစိဖိတ်ဒေသမှာနေထိုင်သူတွေဖြစ်ကြပြီးတော့ဒါဟာ1990ပြည့်ကစလို့ကြီးထွားလာနေတဲ့အခြေအနေတရက်ဖြစ်ပါတယ်။ဒီသတင်းပတ်တဲ့ထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာတော့အာရှပစိဖိတ်ဒေသတွေနိုင်ငံတွေကနေလာခဲ့ကြတဲ့ပြောင်းရွှေ့ခြေချသူ95သန်းကျော်ပါဝင်ကမ္ဘာတဝန်းလုံးမှာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်အတွင်း50ရာခိုင်နှုန်းနီးပါးတိုးလာတယ်လို့ဖော်ပြထားပြီးဒီပုံစံအတိုင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့အာရှပစိဖိတ်ဒေသစီးပွားရေးနဲ့လူမှုရေးရာကော်မရှင်ရဲ့တွဲဖက်အမှုဆောင်တွင်ရမူဟွန်ဂျူဟန်ကတော့ဒေသရင်းမှာပြောင်းရွှေ့ခြေချမှုတွေအဓိကဖြစ်လာရတာဟာစီးပွားရေးအခြေအနေကြောင့်လို့အခုလိုပြောပါတယ
်။ Economic gains is why migrants are on the move and we see the migrants largely moving
စီးပွားရေးအခွင့်အလမ်းကြောင့်ပြောင်းရွှေ့နေထိုင်ကြတာပါ။ကမ္ဘာပေါ်ကတခြားဒေသတွေနဲ့မတူအောင်အကြီးအကျယ်ပြောင်းရွှေ့ခြေချနေတာကိုလည်းတွေ့ရပါတယ်။ပြောင်းရွှေ့နေထိုင်မှုအကြီးမားဆုံးဖြစ်တဲ့အာရှတိုက်မှာပင်လယ်ကွေ့နိုင်ငံတွေဘက်ကိုသွားကြသူတွေကလွဲလို့တောင်ဘက်နိုင်ငံတွေကနောက်ထပ်တောင်ဘက်ပိုင်းကိုပြောင်းရွှေ့ကြတဲ့ပုံစံကိုတွေ့ရပါတယ
်။နှစ်စဉ်နိုင်ငံရဲ့ခြားမှာလှုပ်လှုပ်ဖို့အတွက်ထွက်ခွာကြတဲ့ဖိလစ်ပိုင်လူမျိုးက2သန်းလောက်ရှိပါတယ်။ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှားနဲ့ပါကစ္စတန်နိုင်ငံတွေကနေနှစ်စဉ်ထွက်ခွာကြသူတွေကတော့တန်းဝက်ကျော်လောက်ရှိနေတာဖြစ်ပါတယ်။အဓိကသွားရောက်လှုပ်လှုပ်ကြတဲ့နိုင်ငံတွေထဲမှာတော့ဘရူနိုင်းကာဇီစတန်မလေးရှားမော်လ်ဒိုက်ရုရှားစင်ကာပူနဲ့ထိုင်းနိုင်ငံတွေပါဝင်ကြပါတယ်။ဒါပေမဲ့လည်းတချို့အင်ရှင်နိုင်ငံတွေမှာရွှေပြောင်းအလုပ်သမားတွေပေါ်ပြထန်းထားတဲ့စီကံသတ်မှတ်ချက်တွေကအလုပ်သမားတွေရဲ့အခွင့်အရေးကိုထိခိုက်စေသလိုလူမှုရေးအရာအကာအကွယ်ရရှိဖို့မှလည်းအကန့်အသတ်တွေနဲ့ကြုံကြရပါတယ်။ကန့်သတ်ချက်တွေကြောင့်စီးပွားရေးအရာမမျှတမှုတွေလူ့အခွင့်အရေးချိုးဖောက်ခံရမှုတွေမကြာခဏကြုံရတယ်လို့လည်းကုလသမဂ္ဂအစီရင်ခံစာမှာထောက်ပြထားပါတယ်။လောက်ခလာစာနဲ့မမျှတတဲ့အခြေအနေတွေပေါ်ပြောင်းရွှေ့နေထိုင်သူတွေအနေနဲ့ဓာတ်ရိုက်အကျိုးသက်ရောက်မှုနည်းပါးတာကိုလည်းတွေ့ရတယ်လို့ Mr. Ham ကဆက်ပြောပါတယ်
။ What we do find on the other hand is the impact on wages, on inequality and employment is mostly and predominantly determined and is a function of government.
တစ်ဖက်မှာကျွန်တော်တို့တွေ့နေရတာကလာစာကိစ္စမမျှတမှုတွေအလုပ်ကံရရှိရေးကိစ္စအများစုကိုအစိုးရကသာအဓိကဆုံးဖြတ်သတ်မှတ်တယ်လို့အစိုးရရဲ့လုပ်ငန်းတာဝန်တက်တက်ဖြစ်နေပြီးတော့ရွှေပြောင်းဝင်ရောက်သူတွေအပေါ်မှာအခြေခံဆုံးဖြတ်တာမျိုးမဟုတ်ပါဘူးရွှေပြောင်းလာသူတွေကိုကောင်းကောင်းမွန်မွန်လှုပ်ပေးမယ်ကိုယ့်လူလိုသဘောထားမယ်တိုင်းပြည်စီးပွားရေးမှာထည့်သွင်းမယ်ကိုယ့်နိုင်ငံကအလုပ်သမားတွေလိုဆက်ဆံမယ်ဆိုရင်ကိုယ့်အမျိုးသားစီးပွားရေးအတွက်တကယ်ပဲအကျိုးမြတ်တွေရလာနိုင်ပါတယ
်လူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်အခက်ခဲနေတဲ့ Human Rights Watch ကအာရှပစိဖိတ်ရေးရာတွဲပတ်ညွှန်ကြားရေးမှူး Phil Robinson ကတော့မလေးရှားနိုင်ငံလူဒေတာရင်းအစိုးရတွေကတော့ပုံမှန်မဟုတ်တဲ့ပြောင်းရွှေ့ဝင်ရောက်မှုတွေကိုရေတိုသဘောနဲ့သာလက်ခံလိုကြတဲ့အတွက်တရားမဝင်စီးပွားရေးလုပ်ငန်းတွေပြောင်းရွှေ့လာသူတွေကိုအကာအကွယ်ပြေးဝမပေးနိုင်တဲ့အခြေအနေမျိုးတွေကြုံရတယ်လို့ပြောပါတယ
် You know driving through all these issues is an exaggerated sense of national security that somehow these refugees are migrants.
ဒီကိစ္စတွေအလုံးမှာဒုက္ခသည်တွေရွှေပြောင်းဝင်ရောက်သူတွေကတိုင်းပြည်ကိုတစုံတရာချင်းချောက်နိုင်တယ်ဆိုရက်မျိုးသားလူမျိုးရေးကိုပုံကြီးချဲ့တတ်ကြပါတယ်။ထိုင်းနိုင်ငံမှာဆိုရင်လည်းရွှေပြောင်းဝင်ရောက်သူတွေဒုက္ခသည်တွေဟာလူရန်ငါတွေလိုမျိုးမကြာခဏညီညွတ်ပြောဆိုတာတွေ့နိုင်တယ်လို့ဒုက္ခသည်တွေကိုအလုံးလုံးကန်ခွင့်မပေးတာလို့တမျိုးကြစီးပွားရေးကဏ္ဍကနေဘေးဖယ်ထားဖို့ကြိုးစားတာမျိုးတွေ့ရပါလိမ့်မယ်
။အရှေ့တောင်အာရှရဲ့အာဆီယံစီးပွားရေးအတိုင်းဝန်ထူထောင်ရမှာရွှေပြောင်းလုံသမားတွေအတွက်ဝန်ဆောင်မှုပေးဖို့ချမှတ်ထားတဲ့သဘောတူညီချက်တွေကိုရောင်းပြန်ထင်ဟပ်မဲ့ဒ ဒေသရင်းအတိုင်းအတာနဲ့မူဝါဒတွေကိုရေးဆွဲဖို့ပြက်ကွက်ခဲ့တယ်လို့လည်းဝေဖန်ခဲ့ပါတယ်။အနာဂတ်ပြောင်းရွှေ့နေထိုင်မှုပုံစံတွေပေါ်ဒေသရင်းကလူဦးရေဆိုင်ရာအပြောင်းလဲတွေအထူးသဖြင့်တက်ကြီးရွယ်အိုတွေပုံများလာတဲ့ဒေသတွေရဲ့ဩဇာလွှမ်းမိုးမှုတွေကြုံရမှာဖြစ်တာကြောင့်နိုင်ငံသားတွေအတွက်သာမကပြောင်းရွှေ့ဝင်ရောက်လာသူတွေအတွက်ပါလူမှုရေးဆိုင်ရာအကာအကွယ်ပေးဖို့တင့်တော်တဲ့အလုပ်ကိုင်းတွေရရှိဖို့နဲ့လူခွင့်ရေးလေးစားမှုတွေပေါ်အခြေခံတဲ့ဒေသဆိုင်ရာမူဝါဒတွေကိုချမှတ်သွားဖို့တွေကိုလည်းကုလသမဂ္ဂစစ်ပွဲရေးဆိုင်ရာကျွမ်းကျင်သူတွေကပြောဆိုထားပါတယ်ရှင်
။မနက်လာချမ်းပြပြသွားတာပါရှင်။တစ်ဆက်တည်းဥရောပကဒုက္ခသည်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ဥရောပမှာရင်ဆိုင်နေရတဲ့ဒုက္ခသည်အရေးဖြစ်ရှင်းပေးရမှာအထောက်အကူဖြစ်စေမဲ့အစီအစဉ်တစ်ခုကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကကန့်လှန့်ထားပါတယ်။လာမယ့်သတင်းပတ်မှာတူရကီနိုင်ငံနဲ့ဥရောပသမဂ္ဂရဲ့ဝန်ကြီးများအဆင့်တို့ဒီဘရပ်ဆဲမှာတွေ့ဆုံကြမယ့်ဆွေးနွေးပွဲမတိုင်ခင်မှာပဲအခုလိုကန့်လှန့်ချက်ထွက်ပေါ်လာတာပါ။ UNHCR ဌာနချုပ်စတီယာဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလွန်ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဂရိနိုင်ငံမှာဒုက္ခသည်3000ဝန်းကျင်ဟာတော်တော်ကိုစိတ်မချမ်းမြေစရာအခြေအနေမျိုးနဲ့ရင်ဆိုင်နေထိုင်နေကြရပြီးအဲ့ဒီအခြေအနေဟာအလင်းမြန်ကိုဆိုးဝါးလာနေတယ်လို့ UNHCR ဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံကဖော်ပြထားပါတယ်။ဒါရီမကသေးပဲဂရိဘက်ချမ်းနေဆက်မှာတောင့်တင်နေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကမက်ဆီဒိုနီးယားနိုင်ငံစီဝင်ရောက်ဖို့ကိုလည်းမဖြစ်စလောက်ဥယျာဉ်ကိုသာခွင့်ပြုထားတယ်လို့လည်းဆိုပါတယ်။အဲ့ဒီဂရိနယ်စပ်မှာကနေရာထိုင်ခြင်းအပြင်စားနပ်ရိက္ခာလည်းမလုံလောက်တဲ့အတွက်တင်းမာမှုတွေလည်းပိုများလာနေပါတယ်။တကယ်လို့ဥရောပနိုင်ငံတွေအနေနဲ့မနစ်တုန်းကသဘောတူထားတဲ့အတိုင်းဒုက္ခသည်တွေအရေးတရားနည်းလမ်းကြကြပြီးမြောက်အောင်ဆောင်ရွက်ကြမယ်ဆိုရင်ဒီအခြေအနေကိုကြဲကြဲပြန့်ပြန့်ဖြေရှင်းနိုင်ပါလိမ့်မယ်လို့ UNHCR ရဲ့ပြောခွင့်ရအမျိုးသမီးမလီရှာဖလီမင်းကပြောပါတယ်။ဥရောပသမဂ္ဂရဲ့အဖွဲ့ဝင်28နိုင်ငံတို့ဟာဒုက္ခသည်ပေါင်း 36,000 ကိုမျှတပြီးတော့ခွဲဝေနေရာချထားဖို့သဘောတူထားတာပါ။ဒါပေမဲ့နိုင်ငံအများစုကဒီသဘောတူညီချက်ကိုလွတ်လွတ်ချင်းချင်းနဲ့တာဝန်ယူမှုမရှိကြဘဲအခုလောလောဆယ်အထိလူပေါင်း603ယောက်လောက်ကိုပဲနေရာရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ Miss Fleming ကပြောပါတယ်
။ It's not fair right now. It's not fair that Greece and Italy have toTake on all of the people who are arriving and all that.
လက်ရှိမှာအခုလိုဖြစ်နေတာတရားနည်းလည်းမကြပါဘူး။လာသမျှဒုက္ခသည်တွေရဲ့လူအချက်မှန်သမျှကို Greece နဲ့ Italy နိုင်ငံတို့ကအကြီးပဲတာဝန်ယူနေရတာမမျှတာပါဘူး။နောက်ပြီးဥရောပရဲ့ကိုစား Austria, Germany နဲ့ Sweden တို့ကအကြီးပဲဝင်လာမဆဲဖြစ်နေတဲ့ဒုက္ခသည်တွေရဲ့ဝင်တော့ဝင်ပိုးတွေကိုထမ်းထားရမယ်ဆိုတာကလည်းတရားနည်းလည်းမကြပါဘူး
။ EU အဖွဲ့ဝင်နိုင်ငံတွေစီဒုက္ခသည်အရေးတည်တည်ငြိမ်ငြိမ်ဖြစ်ဖို့နဲ့စနစ်တကျစီမံခန့်ခွဲဖို့အပိုင်း6ပိုင်းပါတဲ့အစီအစဉ်တရက်ကို UNHCR ကကန့်လှန့်ထားပါတယ်။ဒီအစီအစဉ်ဟာဂရိနဲ့အီတလီမှာရှိနေပြီးခိုလွန်ခွင့်တောင်းခံသူတွေကိုနေရာရွှေ့ပြောင်းပေးဖို့တစ်ချိန်တည်းမှာဒုက္ခသည်ဖြစ်လက်ခံဖို့သတ်မှတ်ချက်နဲ့မကိုက်ညီသူတွေကိုနေရာရင်းနိုင်ငံပြန်ပို့ဖို့စတဲ့အချက်တွေပါဝင်ပါတယ်။တခြားအကြံပြုချက်တစ်ခုကတော့ဥရောပတိုက်ထဲမှာဒုက္ခသည်တွေပိုးပြီးဘေးကင်းလုံခြုံတဲ့တရားဝင်နည်းလမ်းတွေနဲ့ခရီးသွားလာနိုင်ရေးလူသားချင်းစာနာမှုနဲ့ခွင့်ပြုတဲ့အစီအစဉ်ဒါမှမဟုတ်မိသားစုပြန်လည်ပေါင်းစည်းရေးအစီအစဉ်တွေလိုစီမံချက်မျိုးတွေနဲ့ဆောင်ရွက်ပေးဖို့ဖြစ်ပါတယ်။တကယ်လို့ဥရောပနိုင်ငံတွေကသာအတူတကွနဲ့စီးစီးလုံးလုံးရှိကြပြီးပြည်ပခန့်တွေနဲ့ဖိစီးနှိပ်စက်မှုတွေကြကထွက်ပြေးလာရတဲ့သူတွေကိုကူညီဖို့နဲ့အကာအကွယ်ပေးဖို့ပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေတိုင်လိုက်နာပြီးကိုယ်တော်ဝင်ကိုကြေညွန်ကြမယ်ဆိုရင်သူတို့အကြံပြုထားတဲ့အစီအစဉ်တွေကအခုလိုအစီအစဉ်တွေနဲ့တကွတခြားအကြံပြုချက်တွေဟာအလုတ်ဖြစ်မှာပါလို့ UNHCR ကပြောပါတယ်ရှင်
သမရသည့်ရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်မယ့်ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးတက်မှတ်လိုက်ပါတယ်။ဒီလိုရှေ့တိုးတက်မှတ်လိုက်တာဟာအစိုးရအဖွဲ့အလွှဲပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အစိုးရအဖွဲ့တည်တက်တက်ချင်းမှာဒေါအောင်ဆန်းစုကြည်သမရမဖြစ်နိုင်တော့ဘူးဆိုတာသေချာသွားပြီလို့ရောယူဆကြပါသလား။အခုလာမယ့်စနေနေ့ညတိုင်းရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932323555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ဗီယိုအမေရိကန်တန်ကနေ2016ခုနှစ်မတ်လ5ရက်စနေနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 32နဲ့40တို့ကနေပဲဖမ်းယူနိုင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်အမေရိကန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူနောက်ထပ်နိုင်ရမှာတွေကတော့
အဓိကကတော့ဗာလဲကောင်းအောင်ပြန်လုပ်လို့မရတော့ဒီအယိုးအထည်လည်းရောက်သွားနိုင်တယ်နောက်ပြီးတော့အမေရတဲ့ဆင်းနဲ့တရေသားရှိပဲရောက်သွားနိုင်တယ်ပေါ့နော်။အရင်တော့တော့ထင်တာကတော့ဟိုသွေးဂျက်စီ
အိမ်တုပ်စေးထဲမှာပါတဲ့ခဲတက်ရဲ့အစိတ်သင့်အန်ဒီရဲ့အကြောင်းတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေအေဂျီရဲ့ပြောကြားချက်ဖြစ်တဲ့ပြောကြားချက်ကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာဖြစ်ပြီးအမျိုးသမီးကဏ္ဍကိုလည်းအစီအစဉ်နောက်ပိုင်းမှာနားဆင်ရပါမယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အာပေါ်မပြတ်ဦးကျော်စန်းသားကောက်နှုတ်စူးစီးတင်ပြတာကိုနားဆင်ရအောင်ပါရှင်။
The truth about Myanmar's Rohingya issues. Myanmar ပြည်က Rohingya ပြဿနာရဲ့အမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ The diplomat မှာ Jasmine Chia ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ Jasmine Chia ဟာ Harvard တက္ကသိုလ်ကသုရေသီကျောင်းသူဖြစ်ပြီးရန်ကုန်နဲ့ရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်လေ့လာပြီးရေးသားထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနှစ်ပေါင်း50ဆေးအုပ်ချုပ်ရေးလက်အောက်မှာနေခဲ့ပြီးနောက်လူလူရွေးကောက်တဲ့အစိုးရတက်လာတော့မယ်ဆိုတာနိုင်ငံတကာကအလေးပေးနေကြခြင်း Rohingya ပြဿနာကိုလည်းအယုံဆိုင်နေရပါတယ်။ရခိုင်ပြည်နယ်မှာအလွန်အကျွံလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုရဆိုင်ဖို့တောင်းဆိုနေကြတာပါ။မွတ်စလင်နဲ့ဗုဒ္ဓဘာသာမြန်မာတွေအကြားတင်းမာမှုကို New York Times ကတင်ပြအောင်မှာတော့ရခိုင်ဗုဒ္ဓဘာသာတွေရဲ့အသံမပါတလောက်ပါပဲ။ဘာကြောင့်လဲလို့ဆောင်းပါးရှင်ကမေးကြည့်တော့သိရှိသွားမှာဆိုရယ်7မိနစ်ထက်ကျော်သွားရင်ပရိသတ်ညင်ငွေသွားမှာဆိုလို့မရတာလို့ဆိုပါတယ်။ရခိုင်ချင်းနေပေါ်ကုလသမဂ္ဂတို့နိုင်ငံတကာ NGO တို့ရဲ့လွဲမှားစွာသုံးသပ်ဖော်ပြနေမှုကိုရခိုင်လူထုကအကြီးအကျယ်ကန့်ကွက်ဆန္ဒပြရင်လည်းကဘာကအယုံမဆိုင်ကြပါဘူး။ရခိုင်သမိုင်းကျွမ်းကျင်သူရက်ဖီလေတာကရိုဟင်ဂျာဆိုတာလူမျိုးနွယ်တစ်ခုမဟုတ်ဘဲနိုင်ငံရေးအရာဖန်တီးချက် political construction တစ်ခုသာဖြစ်တယ်လို့ဆိုပါတယ်။ကိုရာစုရခိုင်မင်းနိုင်ငံခေတ်တွေကရခိုင်ပြည်မှာမွတ်စလင်တွေရှိလာခဲ့ပေမဲ့20ရာစုမှာအခုဘင်္ဂလားဒေ့ရှ်ဖြစ်လာတဲ့နေရာကအများအပြားဝင်ရောက်လာကြတာပါ။စီအစွာကိုအပြင်းထန်ဝေဖန်သူ Benedict Rogers ကိုရင်ကရိုဟင်ဂျာတွေဟာ Muslim of Bengali ethnic origin Bengali မျိုးနွယ် Muslim တွေဖြစ်တယ်လို့ဆိုထားပါတယ်။ဒီလိုရေးနေတဲ့အတွက်သူတို့တွေနိုင်ငံသားဖြစ်ခွင့်မရှိဘူးလို့ညှင်းဆန်နေတာတော့မဟုတ်ပါဘူး။ဒါပေမဲ့ပြဿနာစစ်မြစ်ဟာအခုနားလည်နေကြတာတဲ့ပုံမရှုပ်ထွေးတယ်ဆိုတာကိုပြောလိုချင်တာဖြစ်ပါတယ်။မြန်မာပြည်သူလူထုဟာဘယ်ကိစ္စမဆိုခင်များတို့နဲ့သဘောတူမှာဖြစ်ပေမဲ့ရိုဟင်ဂျာကိစ္စကိုသွားပြောရင်တော့သဘောတူလိမ့်မယ်မဟုတ်ဘူးလို့စန်တမန်တူကဆိုပါတယ်။ဒီလိုမြန်မာပြည်သူတွေနဲ့နိုင်ငံတကာရဲ့အမြင်ကွဲနေသမျှရခိုင်ပြည်နယ်ကစာနာမှုထောက်ပံ့ရေးကိစ္စတွေတိုးတက်လာနိုင်မှာမဟုတ်ပါဘူး။ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်လဲဆိုတာမကြည့်ပဲပြောနေကြခြင်းဟာဗုဒ္ဓဘာသာရခိုင်တွေအပေါ်မှာအထင်အမြင်လွဲမှားမှုတွေပုံများလာနိုင်တယ်လို့ဖိအားလည်းပုံများလာနိုင်ပါတယ်။စစ်တမ်းတစ်ခုရဗုဒ္ဓဘာသာဝင်မြန်မာလူမျိုး85ရာခိုင်နှုန်းဟာမြန်မာနိုင်ငံကိုမွတ်စလင်ဝါမျိုးသွားမှစိုးရိမ်နေကြတယ်လို့ဆိုပါတယ်။ဗုဒ္ဓဘာသာလူများစုရှိတဲ့မြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်လူဒေသမှာရောင်ဆန်းစုကြီးအနေနဲ့ဗက်မလိုက်ဖဲနေပြဖို့ဆိုတာလည်းသိခက်ခဲပါလိမ့်မယ်။သူကတော့ရေရှည်ပဋိပက္ခကိုအဆုံးသတ်စေခြင်းအပေးယူလို့နှိမ့်တရမယ်လို့ဆိုပါရယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းဒီအရေးကိုတတိနဲ့ကင်တွယ်ရမှာဖြစ်ပါရယ်။ရခိုင်ပြည်နယ်မှာမွတ်စလင်တွေချိုးနှင်ဆက်ဆံခံရတယ်ဆိုတာကိုမြန်မာပြည်သူလူထုမသိတာမဟုတ်ပါဘူး။ငြင်းငြမ်းတရားတဲ့မြန်မာနိုင်ငံကိုတရားထဲနဲ့တိဆောက်လို့မရနိုင်သလိုစစ်တွေမှာရှိနေတဲ့စခန်းတွေကိုလည်းချက်ချင်းဖြိုဖျက်ပစ်နိုင်မှာမဟုတ်ဘူးလို့ရေးသားထားပါရယ်ခင်ဗျာ။ရှိကြဆုံးပုတ်တင်ညိုတကောင်ကိုမြန်မာပြည်ကဘရင်တုံးတစ်ခုမှတွေ့ရတယ်ဆိုတော့ အကြောင်းကိုတော့ discovery.com မှာဖတ်ရပါတယ်။လွန်ခဲ့သောနှစ်သန်းပေါင်း100ကျော်ကဒီပုတ်စင်ညိုရုပ်ကျွင်းဟာရခိုင်တွေးဆထားတဲ့ရှေးအကြဆုံးပုတ်စင်ညိုရုပ်ကျွင်းတဲ့နှစ်သန်းပေါင်း88သန်းရှိကြပါသေးတယ်။ဒီပုတ်စင်ညိုလေးဟာဒိုင်နိုဆောခေတ်ကထင်းဥပင်အစီးမှပိတ်မိပြီးသေဆုံးသွားခဲ့တာဖြစ်တယ်လို့လည်းရေးထားပါတယ်။အခုပုတ်စင်ညိုရုပ်ကျွင်းတွေးဆမှုကတရိစံတွေရဲ့ပထမဦးဆုံးစင်ကဲဖြစ်စဉ်ဟာအာဖရိကတိုက်မှာသာဖြစ်ထွန်းခဲ့တယ်ဆိုတဲ့အယူအဆကိုလည်းစိန်ခေါ်လိုက်ခြင်းဖြစ်တယ်လို့ရေးသားထားပါခင်ဗျာ။
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးရနောက်အခုလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးပါမယ်ရှင
်။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတစ်ခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
Cooking ma lo kaung kaung ya chi yin no. Naw song bon ni pinya dwi ne thi twe mu kin kwa ni lo ma phit pu lo de be ya ba de. George ko pi de u ma go naw ta khaw li la chi cha ya aw ma.
If you want to get a good job these days, you can't be out of touch with the latest technology.
Khuku ne set pya ni da, ta khuku ne thi twe mu a hlan we ni da.တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနေ့ကအင်္ဂလိပ်သင်ခန်းစာကိုနားဆင်ပေးရတာလည်းနောက်အခုအမျိုးသမီးခန္ဓာကိုလည်းဆက်ပါဦးမယ်အခုတလောကချင်းပြည်နယ်သတင်းတွေမှာဖော်ပြခြင်းခံရတဲ့ပက်ဂျေဆန်လို့ခေါ်တဲ့လူမှုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့အနေနဲ့ကချင်းပြည်နယ်အတွင်းဘိန်းကင်းတွေကိုလိုက်လံဖျက်ဆီးနေတာအပါအဝင်မူရစ်စေတိုက်ဖြတ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတယ်လို့သိရပါဗျ။ကချင်းပြည်နယ်ရဲ့မူရစ်စေဝါပြဿနာဟာဒေသတွင်းအမျိုးသမီးတွေအပေါ်ထိခိုက်မှုရှိနေတဲ့အတွက်လဲပက်ဂျေဆန်အဖွဲ့မှအမျိုးသမီးတွေပါဝင်နေကြတာကိုတွေ့ရတာပါ။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြပေးထားပါရှင်။
ပတ်သက်ဆန်ဆိုတာကကချင်ပြည်နယ်ဆန်ပြည်နယ်တော်လည်းကောင်းအကုန်လုံးကချင်သမျိုးသားလုံးကနေပြီးမှဥမာဒီအတင်းတော်ထမလူငယ်ဆိုလည်းလူငယ်အဲနောက်အမျိုးသမီးဆိုလည်းအမျိုးသမီးအမျိုးသားဆိုလည်းနောက်အတင်းတော်ဆိုလည်းအတင်းတော်လိုက်နောက်ပြီးမှကိုယ့်ရဲ့ဒီနေဆိုလည်းနေလည်းပါတင်ပြမှုနေလိုက်ဒါကိုတို့ကပတ်ဆိုတဲ့အတိတ်ကာလတာပုတ်ပြန်သားစီရပေါ့သဆန်ဆိုတာလုံးဝကိုအပြောက်ဆင်းပေါ့လေနော်အဲ့တော့ဒီမူရစေဝါနဲ့ပတ်သက်ပြီးမှလုံးဝကိုဒါပြည်ပြည်သားကြီးရဲ့အဖွဲ့ပေါ့လုံးဝမရှိတော့ရှင်းလင်းတော့အောင်လုပ်ဆောင်မယ်ဆိုတဲ့အဲခေါင်းစနေလုပ်ဆောင်နေတာဖြစ်တယ်ပေါ့ဒီနော်ဒီအိတ်တော်နဲ့အဲအကြောင်းပေါ့ရှင်တမျိုးသားလုံးကမူရစေကိုမကြိုက်ဘူးအဲအကြောင်းပေါ့အားလုံးကဒါကိုလုံးဝပျောက်ပြတ်သွားအောင်ရှင်းလင်းတော့အောင်အားလုံးပူးပေါင်းပြီးမှဒါကိုတိုက်ဖြတ်နေပေါ့လေနော
်အဲ့ဒါကတော့ PGS လို့အတူကောက်ခေါ်တဲ့ပတ်ဂျဆန်ဆိုတဲ့ကချင်လူမှုခြေပြုမူရစေတိုက်ဖြတ်ရေးအဖွဲ့နဲ့ပတ်သက်လို့ကချင်ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးနေတဲ့လူမှုလင်းလို့အဓိပ္ပာယ်ရတဲ့ကချင် NGO အဖွဲ့ကိုမှတ်တည်သူမယ်ရီတုံကပြောသွားတာဖြစ်ပါတယ်။ခရီးယန်ဂိုင်းပုံစုံကဥဆောင်တဲ့ဒီဘိန်ကင်းတိုက်ဖြတ်ရေးအဖွဲ့ဖြစ်တဲ့ပတ်ဂျဆန်မှာအဖွဲ့ဝင်ပေါင်းတသိန်းလောက်ရှိတယ်လို့ခန့်မှန်းရပြီးအဲ့ဒီအထဲမှာအမျိုးသမီးတွေလည်းပါဝင်တာဖြစ်ပါတယ်။ဆွေတရီကလို့နာမည်ကြီးခဲ့တဲ့နေမြေမှာပါဝင်တဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဘိန်းဒုတိယအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးအဓိကအများဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးတဲ့ပြည်နယ်တွေကတော့ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပါတယ်။ကချင်ပြည်နယ်မှာဘိန်းအထွက်များတဲ့အတွက်ကြောင့်လည်းဒေသမှာဘိန်းစွဲသူတွေပေါများတဲ့အတွက်ပြည်သူ့စစ်အဖွဲ့အသွင်နဲ့ PGS အဖွဲ့ကိုဖွဲ့စည်းကကိုနီကိုဟန်နဲ့ဘိန်းဆိုင်ခင်တွေကိုဖျက်ဆီးတာဘိန်းရောင်းဝယ်သူတွေကိုဖမ်းဆီးအနှံတာကိုရင်ဆုံးမတာတွေစသဖြင့်လှုပ်ရှားခဲ့ကြတာသတင်းတွေမှာမကြာခဏတွေ့ခဲ့ကြရပါတယ်။ ခုသတင်းကြည့်လာတဲ့နောက်ဆုံးဖြစ်ရပ်ကတော့မတ်လ25ရက်နေ့နနေ့ကဝိုင်းမော်မြို့နယ်ကံပိုက်ကြီးကိုတွားရောက်ပြီးဘင်းကင်းတွေဖျက်ဆီးဖို့ကြိုးပမ်းခဲ့ကြတဲ့ PGS အဖွဲ့နှစ်ဖွဲ့တို့ဟာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ထိုစဉ်ကမူရီဆေးတိုက်ဖြည်ကော်မတီဝင်ဖြစ်တဲ့ဥတိုင်ဆောင်အခြေအနေကိုရှင်းပြခဲ့တာကတော့
တောင်မဲ့ချမ်းသာအဖွဲ့အရင်စဖြစ်ပါတယ်ခင်ဗျာသူတို့ကိုစနက်နဲ့ပြည်နောက်ပြီးတော့လူရီဝိုင်းရဲ့အဲ့လိုရုံရင်းဆောင်ခတ်ဖြစ်ပြီးတော့အဲနောက်မှာကျတော့အထက်ကအဖွဲ့နဲ့ပြန်ဖြစ်တယ်အထက်နဲ့အဖွဲ့ပြန်ဖြစ်တော့သူတို့ကိုလာဝိုင်းထားတယ်အခုရဲတွေလည်းဖတ်ပြသွားတယ်ဆိုပြီးတော့ကျွန်တော်တို့နောက်ကိုပြန်ဖို့ဆက်တော့အဲ့ဒီဘိန်းချက်အဖွဲ့ကား၅စီးပြန်တက်ပါတယ်ခင်ဗျာတာမိုင်ပြင်းနဲ့ဒီမီတနာရဲ့လမ်းမကြီးပါအဲ့ဒီအပေါ်မှာကိုတိုက်ခိုက်ဆိုင်ရတာပါခင်ဗျာ
ဒီတိမာမှုမှာသမွေဆိုင်ဖြစ်တဲ့ဘိန်းဆိုင်ပြူသူတွေဘိန်းကင်းဖြက်စီလိုသူ PGS အဖွဲ့ဝင်တွေနဲ့လုံခြုံရေးအတွက်တာဝန်ရှိတဲ့ရဲနဲ့စစ်တပ်တို့ပါဝင်ပတ်သက်နေတာဖြစ်ပြီးစန္ဒပြမှုတွေလည်းဖြစ်ပွားခဲ့တာတွေ့ရပါတယ်ဒီနေရာမှာပက်ချစန်လူတို့အခြေပြုမူရစေးတိုက်ဖြက်ရေးအဖွဲ့နဲ့အမျိုးသမီးတွေဘယ်လိုသက်ဆိုင်တယ်လဲဆိုတာကိုမေးစရာရှိပါတယ်မယ်ရီတောင်းရဲ့အဖြေကရှင်းပါလေ
အခုကျမတို့အားလုံးရဲ့ဒီထဲကနေပြီးမှာပါအခုပတ်သက်အမ်ကီရှမ်ပူပါလေပတ်သက်မေးဆေးဝါအန်ဒါတာစီကိုရဆုံးမှာဖွင့်ထားတာရှိရဒါကပြောရမယ်ဆိုရင်ကျမတို့ဒါပုံပြီးမှမေးဆေးဝါဒဏ်ခံရတဲ့အတွက်ကြောင့်မလို့ဒါမိခင်ကိုယ်တိုင်ကမခံစားနိုင်တော့တဲ့အတွက်မလို့ဒီဟာကိုတို့ကိုယ်တိုင်စပြီးမှတို့ကိုယ်တိုင်ပောက်ကွဲလာတယ်ပေါ့ဒီပောက်ကွဲတန်ခါနေစဉ်အခုကဘာလဲပြောအတင်းတော်ဒိုင်းကနေပြီးမှမှ synthetic convention ရှိပါတယ်အဲ့ဒီမှာအတင်းတော်ဒိုင်းကနေဒီမှာလဲနောက်ကျမတို့ Catholic Church ဝင်လို့ရှိအတင်းတော်ဒိုင်းကနေအိမ်ဒိုင်းကနေပေါ့ချင်းတမျိုးသားလုံးကစစ်တမ်းကြောင်းလို့ဒုက္ခခံရတဲ့အထဲမှာဒါမှကပုံပြီးဆိုးရတာဒီမွေးဆေးဝါးအနေဖြစ်တယ်တချင်ပြည်နယ်မှာတော့ကောင်းရှမ်းပြည်မှာတော့လကောင်းအိမ်ဒိုင်းမှာမွေးဆေးမတုံးတယ်လို့ဆိုတာမရှိဘူးအားလုံးကဒီမွေးဆေးတော့တုံးတာကိုအရန်ခံရအထူးဖြစ်မိခင်တယ်ပေါ့ကိုမွေးထားတဲ့တာသမီးအိမ်မှာရှိသမျှပစ္စည်းကုန်တယ်ပြင်အရန်ဆွဲတာအဲဒီတော်တော်လေးအဲတို့တို့စိတ်ဆန္ဒကံစားမှုရညာလာတယ်စက်တနာညာဖြစ်တယ်ဒါကိုမကြိုက်ကြတော့ဘူးဒီကချင်အမျိုးသားရင်ထဲမှာခံရခံစားရဒုက္ခရင်ကအများကြီးဖြစ်လာတယ်ဆိုတော့ဒီအတူတဖြစ်ဒီမွေးရသေးကြောင့်မလို့ဆုံးဆုံးရတဲ့အပိုင်းတွေအများကြီးကိုဒါမကြိုက်မနစ်သက်တဲ့အတွက်ကြောင့်မို့ဒါတို့အများကြီးပဲလူငယ်လဲလူငယ်ရောက်အမျိုးသမီးဆိုလဲအမျိုးသမီးရောက်ကျမကြားတဲ့ဒီရှမ်းပြည်ဘက်မှာဆိုအမျိုးသမီးတွေမိခင်တွေကိုယ်တိုင်ကဒီရောင်းတို့ရွာမှာရောင်းတဲ့လူတွေတို့ကိုယ်တိုင်ဘလောက်တော်လို့လို့အရေးယူပြတာမရှိတာမိခင်တွေကိုယ်တိုင်ဖမ်းဒီတော့တုံးတဲ့လူတို့ခါတဲ့အဲဖန်စီပြီးမှအဲသူတို့ကိုယ်တိုင်ပြန်ပြီးချက်ပြီးတဲ့ဟာမျိုးရင်ပေါ့ဒီနော်အများကြီးဆက်လို့ပဲအခုတော့ဘာဖြစ်လို့အတင်းတော်တိုင်းမှာအဲသူရဲ့ရွက်ကြတိုင်းမှာလဲဒါဘင်းတော့တုံးတဲ့လူတို့ဘင်းချက်ပြီးတဲ့ဟာမျိုးအခုလဲဘာပြောတော့တုံးတဲ့လူကိုဖြတ်ပေးပြီးမှလဲဟိုဆိုင်နေတယ်ဆိုရင်တော့ရှိနေတယ်ဆိုတော့ဒါကအများကြီးကျမတို့ရဲ့ပြည်နယ်ထဲမှာအဲဒါအများရှိနေတဲ့အခါကျဒါကိုမကြိုက်တဲ့အတွက်ကြောင့်မလို့အားလုံးကဒါစစ်စစ်နေကြကြပါပြီဒါ2015အနည်းဆုံးမှအစီအစဉ်တကြောက်တာအားလုံးကဒုက္ခမကြုံတဲ့လူမရှိတော့ဘူးလေအားလုံးကဒါကိုမကြိုက်တဲ့အတွက်အားလုံးပူပေါင်းပြီးမှဒီမွေးဆေးဝါးအန်ဒီတာစီကိုညာကိုဖွဲ့ပြီးမှတော့ချက်အမျိုးသားလုံးအနေနဲ့ကိုဒါအာလူငယ်လူကြီးအကုန်လုံးပဲဒါအားလုံးကဒါကိုဝိုင်းဝန်းပြီးတော့ဒါတိုက်ခိုက်ပြီးမှဒါအခုဒီအစီအစဉ်ကိုလုပ်နေတာဖြစ်ပါတယ်ပေါ့
ကချင်ပြည်နယ်မှာမူရစီပြဿနာဘယ်လိုကြီးထွားလာသလဲမူရစီပြဿနာကြီးထွားမှုကြောင့်အမျိုးသမီးတွေရဲ့ဘဝကိုဘယ်လိုထိခိုက်နစ်နာစေတယ်ဆိုတာနဲ့ပတ်သက်လို့2014ခုနှစ်က Silent Offensive အတန်တိတ်ထိုးစစ်ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တဲ့ထိုင်းချီဆိုင် Quad လို့ခေါ်တဲ့ကချင်အမျိုးသမီးများအစည်းအရုံးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ်မွန်းနေလီနဲ့ဆက်သွယ်ပြီးမြန်တာကိုတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်။ကျွန်
တော်တို့အချင်းပြီမှာဆိုလို့ရှိရင်ပေါ့နော်ဒီ94ပြစ်ခတ်ရစေရေမလုတ်ခင်အရှိပိုင်းမှာဆိုလို့ရှိရင်အဲ့လိုချီဆိုးဝါးမရှိဘူးနော်ဒီ94နောက်ပိုင်းအပြစ်ခတ်ရစေပြီးနောက်ပိုင်းပို့ပြီးငင်းချင်းရေကိုဥတီမေဆိုတဲ့အချိန်မှာပို့ပြီးလွတ်လွတ်လပ်လပ်နဲ့မိုးရစေဝါပြစ်တနာတွေကပို့ပြီးကြီးကြီးထွားထွားဖြစ်လာတာပေါ့နော်ဒီကိစ္စတွေကိုဆိုလို့ရှိရင်အစိုးရဘက်ကလည်းတကယ်ချီချီမီမီတောင်းဝန်ယူပြီးလုံဆောင်ပေးရတယ်မရှိဘူးအခုချိန်မှာဆိုလို့ရှိရင်ဒီလူထုတွေကတကယ်ပဲအားကြီးခံစားလာရတဲ့အခါကျတော့အိုတိုင်းဒီမိုးရစေဝါကိုတိုက်ချက်ဖို့အတွက်ဒီလူထုရဲ့အင်အားနဲ့လုံဆောင်နေတယ်အစိုးရရဲ့ဒီသူစစ်တွေနေတဲ့နေရာလို့ရှိရင်ဒီ border gas flow လို့ခေါ်တဲ့နေချောင်းတက်ဒီအုပ်ချုပ်တဲ့နေရာ ဒီရမှာဆိုလို့ရှိရင်ဒီမွေးရစေကိုလွလွလပ်စိုက်သုံးနေတယ်လို့လွလွလပ်လပ်ရောင်းချပိုင်ခွင့်ရှိတယ်လွလွလပ်လပ်နေပေါ့နော်ဒီဟာတွေကိုလှုပ်ဆောင်နေတာရှိပါတယ်ဆိုတော့ဒီကိစ္စတွေဟာကချင်ပြည်မှာပေါ့နော်ပို့ပြီးပြန်နံဖို့အတွက်လည်းပို့ပြီးလွယ်ကူတာရှိနေပါတယ
်နောက်တစ်ခုကအစီအခံစာမှာအမျိုးသမီးတွေပေါ်မှာဒီမွေးရစေပြဿနာဆိုးကျိုးတက်ရောက်မှုတွေရှိနေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်တချို့အသေးစိတ်ဥပမာလေးတွေပြောပြလို့ရမလားရှင
်ဒီမွေးစေဝါပြဿနာတွေပို့ပြီးများများဆဆဖြစ်လာတဲ့နောက်ပိုင်းမှာဒီမျိုးသမီးတွေကပို့ပြီးခံစားလာရပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အင်းထောင်တွေဆိုလို့ရှိရင်အမျိုးသားရောအဲသူ့ရဲ့သားတွေပေါ့နော်အဲ့လိုမျိုးဆေးသုံးဆွဲတယ်ဆေးသုံးဆွဲတဲ့အခါကျတော့နောက်ပိုင်းပို့ပြီးဆူဆူဝါဝါဆေးသုံးဆွဲမှုတွေများလာတဲ့အခါကျတော့အိမ်မှာရှိသမျှစီးဆိုင်ဥစ္စာတွေပေါ့နော်ပစ္စည်းတွေကိုခိုးပြီးတော့ရောင်းချတာတွေအဲ့လိုမျိုးတွေပေါ့နော်ပြဿနာတွေအများကြီးဖြစ်လာတယ်အဲ့လိုမျိုးပြဿနာတွေဖြစ်လာတဲ့ပုံမှာအမျိုးသမီးတွေကဒီလိုမျိုးပြဿနာတွေကိုဖြေရှင်းရတဲ့အပြင်မိသားစုရဲ့ဆောက်ဝတ်နေရတယ်လည်းသူရုန်းကန်ရတယ်ပေါ့နော်ဒီလိုမျိုးအခက်အခဲတွေသူကကြုံရတာတွေရှိတယ်ပြီးတော့တချို့အမျိုးသမီးတွေဆိုလို့ရှိရင်ပေါ့နော်ဒီအမျိုးသားကဆေးသမားဖြစ်တဲ့အခါကျတော့သူကမိသားစုကိုသူကရှာတွေးရတယ်အဲ့ဒီဒီမှာကျမတို့ဒီမှာနိုင်ငံမှာဆိုလို့ရှိရင်အလုပ်တစ်ခုရဖို့ပေါ့နော်ဝင်ငွေရှာဖို့အတွက်ဆိုလို့ရှိရင်လည်းအင်မတန်ခက်ခဲတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးလွယ်လွယ်ကူကူနဲ့ပတ်စံဝင်နိုင်တဲ့အဲညီလန်းတွေထွက်လာတယ်ပေါ့နော်ဆိုလို့ရှိရင်တချို့ဒီဆေးတုံးဆွဲတဲ့ကလေးတွေရဲ့မိဘတွေပေါ့နော်မိဘတွေပြီးလို့ရှိရင်အဖွားတွေဆိုလို့ရှိရင်ဒီတန်းတွေကိုအဲခံစားတာတွေကြာလာတဲ့အခါကျတော့သူတို့မှာအာချက်ပေါက်တွေမရှိဘူးအဲ့လိုမျိုးဖြစ်လာတာပေါ့နော်ပြီးလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီမွေးရစေဝါတောက်သုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်မွေးရစေဝါစေတနာလေးကြောင့်တချို့မျိုးသမီးတွေကချက်ပေါက်ရှာလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မွေးရစေဝါတောက်သုံးတဲ့အဖေတွေနှိမ့်ဆက်တယ်ရိုက်နှက်တယ်ပြီးလို့ရှိရင်အိမ်မမနေချင်တဲ့အခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးကိုမှဒီလူကိုသုံးလို့ကပေါ်ပြောဖြစ်တယ်ပါcause it only serves to make me more determined to achieve
ဒေါ်လာလတ်တန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ခဲ့ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တိဆက်ပေးနေတာဖြစ်ပါတယ်ရှင်။
ဒီတပတ်တော့အင်တုတ်စီးရီမှာပါနေတဲ့ခဲတွေကပေးနိုင်တဲ့အန်ဒီရီအကြောင်းကိုသဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပ
ါ။အဲ့နှစ်မျိုးရှိပါတယ်အင်တုတ်စီးရီမှာသူက white lead ကိုခေါ်တဲ့ခဲဘီပေါ့နော်ခဲဘီဆိုတာ lead carbonate ဆိုတဲ့အဲ့ဟာကဒီမှာတုံးကြလဲဆိုတော့အင်းရဲ့တသားတွေမျက်နှာပြင်မှာတုံးကြတယ်။နောက်တစ်ခုကကျတော့ဟိုအဝါရောင်ပေါ့နော်နည်းနည်းတအားဝါတဲ့ lead chromate ခေါ်တယ်။အဲ့ဒါကိုလည်းအရောင်ထည့်ဖို့အတွက်သုံးကြပါတယ်ဒီ white lead ကဒီခဲအဖြူပေါ့နော် lead carbonate ကရေထဲမှာမပြောင်းတုတ်ထားလို့ရှိရင်ရေထဲခံနိုင်တယ်သူလည်းဆေးလို့ရတယ်သုံးကြတယ်ဒါကြောင့်ဒါပေမဲ့အဲ့ဒီခဲတွေကအမတန်အဆိပ်ဖြစ်တဲ့ကြောင့်မလို့အခုဖွင့်ပြောတဲ့အတိုင်းပြည်မှာခဲကိုမသုံးတော့တာကြားပ
ါခဲပါတဲ့တုတ်ဆေးတွေကနေတဆင့်ခဲတွေလူရဲ့ကိုယ်ခန္ဓာထဲရောက်သွားပြီးအဆိပ်တင်နိုင်ပါတယ်
ခဲပါတဲ့တုတ်ဆေးကိုတုတ်ထားလို့ရှိရင်ဆေးရကောင်းနေတော့ဘာမှမဖြစ်ပါဘူးဒါပေမဲ့အဲ့အစလေးကကွာသွားလို့ရှိရင်ပါဇက်သေးကိုရောက်သွားနိုင်တယ်ပေါ့နော်အထူးသဖြင့်ကလေးတွေပေါ့နော်ခဲပါတဲ့တုတ်ဆေးတို့ဘာလို့အစလေးကိုစားမိမယ်ဆိုအနေရကြီးမားလိုက်ရှိပါတယ်ခဲကအုံနောက်နဲ့အာယုံကျုံအမတန်ဒုက္ခပေးနောက်ကလေးတွေကလည်းခဲကိုလူကြီးတွေထက်ပိုပြီးဆုံးနေတယ်ခဲစိတ်ကကလေးတွေဆိုရင်တခါလေးဆိုတတိတောင်မိပြောသွားနိုင်တယ်တက်သွားတာတော့အကျော်ဆွဲသွားတာတော့ဖြစ်နိုင်တယ်နော်အုံနောက်ဖွံ့ဖြိုးမှုမှလည်းအမတန်နှေးသွားတယ်နောက်ပြီးတော့ကြာကြာအာရုံမဆိုင်နိုင်ဘူးလူတွေနဲ့ကောင်းမွန်ဆက်ဆံလို့မရတော့ဘူးနောက်ပြီးတော့ဉာဏ်ရည်နဲ့ပတ်သက်ပြီးတော့လည်းကျောင်းမှရရှိနိုင်တာတွေနဲ့ပညာရည်နဲ့ပတ်သက်တာလည်းမရနိုင်တော့ဘူးပေါ့နော်သွေးအားနည်းတာတို့သွေးတိုးတာတို့နော်နောက်ပြီးတော့ကြောက်ကန်နဲ့ပတ်သက်ပြီးတော့ပြဿနာတွေပေါ့နော်ခန္ဓာကိုယ်ထဲမှာစိတ်တနာတို့နော်နောက်ပြီးတော့ညှိုးပွားတဲ့ခန္ဓာအစီအပိုင်းတွေကိုလည်းထွက်ခဲ့ရတယ်ပေါ့နော်အဓိကကတော့ဗာလဲကောင်းအောင်ပြန်လုပ်လို့မရတော့ဒီအယိုးထီလည်းရောက်သွားနိုင်နေနောက်ပြီးတော့အမေရတစ်ဆင့်နဲ့တရေသားရှိလည်းရောက်သွားနိုင်နေပေါ့နော်အရင်တော့ကတော့ထင်တာကတော့ဟိုသွေးဒက်စီလီတာမှာ5မိုက်ခရိုပဲဆိုရင်တော့အိဆာမရှိလို့ထင်တယ်အခုဘာမှဘလောက်မှမရှိသင့်ဘူးပေါ့နော်အဲ့တော့ WHO ကပါကျန်းမာရေးဖွင့်ရတယ်ခဲကလူတွေရဲ့ကျန်းမာရေးအတွက်အမတန်ထိခိုက်တယ်အမတန်လေးထားတဲ့ဓာတုပစ္စည်းဆိုင်မျိုးတွေမှလည်းထည့်ထားတယ်ပြည်သူကျန်းမာရေးအတွက်လည်းအရေးကြီးတယ်
ခဲတတ်ပါတဲ့တုတ်ဆင်းမှုန်တွေကိုစားမိတာဖြစ်စေရှူမိတာဖြစ်စေဒီမှုန်တွေတဲကခဲတွေ 沟通里的一人批评，没有一人批评，也不要新闻样的声音。卢卡那古人个开着对，我要多难买嘞。
开那不得的，谁流出来么是 A 少的龙眼，是不咯 ？A 你撇枪没了 ，A 好了撇枪没是不是？哎呀，开的呀，你突然要多难嘞 ？American 比较是嘛是喏，他古啊可能是十块呢。不但人家烧的印尼公路思路线的开把那年是比 A 印尼哦，两边呢如果撇枪的思路线，干出来的里啊，啊土皮比较路啊没爱洗，我嘛说啊桥底子哦，搞把沙路米啊，我都以熟的喊的嘛沙路呀没路不咯，嗯，比如嘛啊不那跨皮带路路啊不，那比如你基本嘛是了不那是加油他他的 A 宝妈妈得枪 A 帮你一个没，碰熟的吃到嘛有碰熟的没有，土那么他的吃的皮带喊的嘛是呀没路。Ina mas kosoh rumpri boka panya silosin. Adari bumalai ke maunia yang lain macam adari ule. Kono petopia meru. Alu amimio si de. Si dia kuah ni disuruh. Tapi ini aku pakai kupon. Si dia aku pakai makuah mana. Adari ye si de.
Tadi yue uri keli tengah riha. Jemari lu yue ru te. Kesi tene ande bobi kanza nai mari. Keli ngeri endo si ri gane. Kesi maten si bodre.路基瑞个得力呢，搞个比奈嘛嘞。
克里看那个没有富婆喏，克里啊，我们是本毛多的家房哩，大比大伊呢盖的那边呢，地啊比较不是太太来啵喏，来么老板呢，那姑爷因房温经过来，几把百年啊，搞罗西呀，光头哩嘞，光哩嘞呢啊，是都行，吃吃咩，点豆皮吧，比都行嘞，哎，光嘞西乌嘞，黑皮来吧，那比罗克里也来的，那比罗都也的，都盖呢啵喏。不是太太嘞，秋林那边皮皮个啥子呀？外皮皮喏，都都那喏，那不如旁边些，然后嘞西方，滴个啥子呀？说喏，你看那困困那个，美利坚嘛，其中啥子土地公尼、麦德尔斯公尼呀，都也个啥子呀？里面 plastic 嘛，都得西里呀，开发嘞，说公路，不都嘛嘞是变宽嘞，只有比较难嘞，啥子呀？里说路线嘞。像奥巴马咯，地开发嘞，最近都奥巴马三年三年内啊，美国地铁上面的路被他们二有自己车站，那个 PBCC， 那那我们路多的讲不路，开那路的时间，没得包嘞，有时在太多啊，有时也可能没包咯，啥时啊礼拜嘛，开发嘞是都是东厂的可以都开用的呢，那的车价嘞开啊也几大个，开过看那个我收的卡嘛，他那出的可以是开不比较收贵呢。那张不如克里的哦，哈拉比外面啥啥的追他吧。那比如说，一年半年，他那个出他吧，这年纪啊嘞，大了呢。现在那不如克里的嘞，你瞧那奥克里的在是不是喏？对的嘛，不喏，开不老些的时候嘞，三年三比不多嘞。
克里的嘛，开在点么哈？没把水牛的也老干追干的，这生嘞，撇不完嘛嘞。
开那不得比如，这把我把文件嘞，我年年是的，老的年年一起的，哎，老嘛老的嘞，老的嘞。地差的那不咯，是买住的不咯，开买住的路嘛，所以不嘛比嘛那么住嘛，是的，开买住的不咯，那不开那不得比了开哦，原来比东区的龙安的嘛，老的路的，
不如龙安有人，
不嘛 car battery 不咯 ，car battery 嘛开的是东的不咯，然后跟住阿们路 car battery 又变比了东墙那边路比较实用的是咩，然后 battery 透露的实用的是咩不？那比如，但是嘛嘞，开吧，古多少年年了，开吧嘞，但是你们懂了嘛？那个你他们嘞，就那个你们对象嘛，时时朴素人开吧嘞，但是在办来呢。那出家了，盘包了，盘古的要素比哎嘛，拉红包，啥为嘛？阿拉爸爸盘，留的下来时间，那出啊就罗嘞，那那开呀，米就偷的使用的呢。哎嘛，留的留的撇的，出啊就罗嘞，那为了啥留的呢？嘛嘞，留的，不嘛比你那思路先，也啥路嘛没撇，八路嘛没得苦路的啵喏，留的没有嘛，开那不得比罗嘛，八不一起的啵，偷的撇。什么干了哈？没有吧？罗哎，没有水，乌了吧？罗嘛，开嘛把握一点。哎，那多啥没都行，没搞。没那不罗，开呢，给说他的，咱就不行了吧？行不来让么地不开，给他把还不呢？
他把我文件上 engineer 多一级表加进来呗。提的人把这对半的你边要干哪个？提嘛呗，先拿来边是，拿着把嘛边边送家欧美。
တော့ခင်မျိုးသက်စီစဉ်တည်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအတင်နားဆင်နိုင်ပြီးအခုလိုစနေနေ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
မေရိကန်စွမ်းအင်ဝန်ကြီးဌာနကနိုင်ငံတကာရေးရလက်ထောက်ဝန်ကြီးဂျိုနသန်အယ်ကင်ဟာပါကစ္စတန်စီမံကိန်းဝန်ကြီးဌာနရေအားနှင့်လျှပ်စစ်ဝန်ကြီးဌာနဓာတ်ဆီနှင့်တဘာဝတရားစတာအရင်းအမြစ်ဝန်ကြီးဌာနတို့နှင့်ပူးပေါင်းပြီးပါကစ္စတန်နိုင်ငံကဝန်ကြီးဌာနအများအပြားမှလောင်စာစွမ်းအင်ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ပေးမယ့်အစီအစဉ်ကိုပူးတွဲကြေညာခဲ့ပါတယ်။သုံးနှစ်ကြာမဲ့ဒီအကူအညီပေးရေးအစီအစဉ်ဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID နဲ့အတူလက်တွဲဆောင်ရွက်မှာဖြစ်ပြီးအမေရိကန်စွမ်းအင်ဝန်ကြီးဌာနကကြွန့်ကျင်သူတွေဟာပါကစ္စတန်နိုင်ငံမှာလောင်စာစွမ်းအင်လုံလောက်မှုရှိရေးမဟာဗျူဟာနဲ့အရင်းအမြစ်တွေစူးစိပေးမဲ့စနစ်စီမံကိန်းချစ်လှုပ်ဆောင်ရေးနဲ့ပြန်လည်အသုံးပြုနိုင်တဲ့လောင်စာစွမ်းအင်ကဏ္ဍတွေမှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာရေးလှုပ်ဆောင်မဲ့အစီအစဉ်လည်းဖြစ်ပါတယ်။ဒီအစီအစဉ်ဟာအမေရိကန်ပါကစ္စတန်တန်ရှင်းလောင်စာစွမ်းအင်ပူးပေါင်းဆောင်ရွက်ရေးအမေရိကန်သမ္မတဘာရက်အိုဘားမားနဲ့ပါကစ္စတန်ဝန်ကြီးချုပ်နာဝက်ရှာရစ်တို့2015ခုနှစ်အောက်တိုဘာလတုန်းကကြေညာခဲ့တဲ့သဘောတူညီချက်ရဲ့တစိုက်တစ်ဒေသလည်းဖြစ်ပါတယ်။ဒီပူးပေါင်းဆောင်ရွက်မှုကနေပါကစ္စတန်နိုင်ငံအတွင်းတန်ရှင်းလောင်စာစွမ်းအင်မီဂါဝတ် 3,000 ထုတ်လုပ်ပေးနိုင်မှာဖြစ်တာကြောင့်ပါကစ္စတန်နိုင်ငံသားတန်း30ကိုဓာတ်ရိုက်အကျိုးသက်ရောက်မှုဖြစ်ပေါ်စေမှာပါ။ဒီပူးပေါင်းဆောင်ရွက်မှုအသစ်ကနေအမေရိကန်နဲ့ပါကစ္စတန်တို့ပူးပေါင်းပြီးပါကစ္စတန်နိုင်ငံမှာလိုအပ်နေတဲ့လောင်စာစွမ်းအင်ကိုထုတ်လုပ်ပေးနိုင်ရေးလှုပ်ဆောင်မှာဖြစ်တယ်လို့ဒီအထက်မှာအမေရိကန်အစိုးရအေဂျင်စီအများအပြားလည်းပါဝင်မှာဖြစ်ပါတယ်။အမေရိကန်ပါကစ္စတန်မဟာဗျူဟာမြောက်တွဲဆုံဆွေးနွေးမှုတွေကတဆင့်နှစ်နိုင်ငံအကြားလောင်စာစွမ်းအင်ဆိုင်ရာကိစ္စရပ်တွေကို2009ခုနှစ်ခရဲကပူးပေါင်းဆောင်ရွက်လာခဲ့ကြတာဖြစ်ပါတယ်။လောင်စာစွမ်းအင်နဲ့တန်ရှင်းတဲ့လောင်စာစွမ်းအင်ရေရှည်ရရှိရေးဟာအရေးပါကြောင်းအတိအမှတ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာပါကစ္စတန်နိုင်ငံရဲ့လောင်စာစွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံဖို့နဲ့ပါကစ္စတန်အစိုးရနဲ့ဒီကိစ္စတွေမှာပူးပေါင်းပြီးအခုချိန်ထိအမေရိကန်ဒေါ်လာ1ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်ပါကစ္စတန်နိုင်ငံအတွင်းလျှက်စစ်တပ်အား1950မီဂါဝတ်တိုးမြင့်ရရှိရေးလှုပ်ဆောင်ပေးနိုင်ခဲ့တာကြောင့်လူနေအိမ်နဲ့စီးပွားရေးလုပ်ငန်းပေါင်းစကူတတမလေးတန်းဟာအခုအချိန်မှာလျှက်စစ်တပ်အားရရှိနေကြပြီဖြစ်ပါတယ်။အဲ့ဒီရဲ့အကျိုးဆက်အဖြစ်နဲ့ပါကစ္စတန်နိုင်ငံအတွင်းကကုမ္ပဏီတွေရဲ့ကုန်ထုတ်လုပ်မှုစွမ်းအားဟာနှစ်စဉ်ဒေါ်လာ418တန်းတိုးတက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာပါကစ္စတန်နဲ့ပူးပေါင်းဆောင်ရွက်ဖို့တန်ဋိဌာန်ချထားကြောင်းပြန်လည်အသုံးပြုနိုင်တဲ့လောင်စာစွမ်းအင်တိုးမြင့်ထုတ်လုပ်ရေးအခွင့်အလမ်းတွေပေါ်ပေါက်လာတဲ့အပေါ်အမေရိကန်စုတ်ကင်ဆောင်ရွက်တာအပါအဝင်လောင်စာစွမ်းအင်ဆိုင်ရာစင်ခုံမှုတွေကိုကင်တွယ်ဖြည့်ရှင်းနေပြီးလောင်စာစွမ်းအင်လိုအပ်ချက်ကိုဦးစားပေးကဏ္ဍအဖြစ်ပူးပေါင်းဆောင်ရွက်နေကြောင်းအခုလိုအရေးပါတဲ့ကဏ္ဍမှာအမေရိကန်နဲ့ပါကစ္စတန်ကကြွန့်ကျင်သူတွေပူးပေါင်းဆောင်ရွက်ကြမယ့်အချိန်ကိုမျှော်လင့်ဆောင်စားနေပါကြောင်းလက်ထောက်ဝန်ကြီးဂျိုနသန်အယ်ကင်းကပြောကြားခဲ့ပါတယ်ခင်ဗျာ
American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနှာစင်ခဲ့ကြရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘောမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈ :00 ကနေ၉ :00 အထိတစ်ချိန်၊နေ့လယ်၁၂ :00 ကနေနေ့ခင်း၁ :00 အထိတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးအသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင
် Republican Party ရဲ့ကိုယ်စားလှယ်လောင်းအမြင့်ဆုံးတင်သွင်းနိုင်ရဲ့အတွက်အခုစနေတနင်္ဂနွေနေ့တွေမှာပြည်내အများပြားမှာအချိန်နဲ့ရှင်ပြိုင်ဖို့အတွက်ကိုယ်စားလှယ်လောင်းတွေပြင်ဆင်နေကြကြမှာပဲလာမယ့်ဇူလိုင်လတဲ့ Republican Party ဝင်တွေရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့အမြင့်ဆုံးတင်သွင်းမဲ့စုဝေးပွဲမှာပါတီတွင်းပြဿနာကြီးကြီးမားမားမဖြစ်အောင်ရှောင်ရှားနိုင်မှာပါလို့ပါတီခေါင်းဆောင်တွေကပြောပါတယ်ပါတီတွင်ပြိုင်ပွဲမှာအဆင်မပြေမှုတွေတိတ်နေမှာပါလို့ဝါရှင်တန်က Maryland ပြည်နယ်မှာကျင်းပတဲ့ Republican Party လှုပ်ရှားမှုတစ်ပတ်လည်အစည်းအဝေးမှာ Republican Party အမျိုးသားကော်မတီဥက္ကဋ္ဌကပြောကြားလိုက်တာပါEU ဥရောပသမဂ္ဂခေါင်းဆောင်တွေကရွှေပြောင်းဒုက္ခသည်တွေဥရောပကိုမလာကြဖို့ပြောကြားမှုအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကအပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ Syria, Afghanistan နဲ့ Iran နိုင်ငံတွေကလည်း Greek နိုင်ငံကိုရောက်လာကြတဲ့ရွှေပြောင်းဒုက္ခသည်67ရာခိုင်နှုန်းဟာပဋိပက္ခဖြစ်ပေါ်နေတဲ့ဒေသတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတာဖြစ်ပြီးအလုတ်ကန်ရှာဖွေဖို့လာရောက်ကြတာမဟုတ်ဘူးလို့ UNHCR ရဲ့ဥရောပဘျူရိုအကြီးအကဲကပြောကြားခဲ့တာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကအိုကီနာဝါကျွန်းမှာအမေရိကန်ရေတပ်အခြေစိုက်စခန်းရွှေ့ပြောင်းချထားမယ့်အစီအစဉ်ကိုဆိုင်းငံ့ဖို့အတွက်ဆုံးဖြတ်လိုက်ပါတယ်။ကမ်ဘောဒီးယားနိုင်ငံကန်ဒယ်ပြည်နယ်မှာစုံစမ်းစစ်ဆေးမှုတွေရ HIV ပိုးကူးစက်ပြန့်နှံ့မှုအသစ်ကိုတွေ့နေတယ်လို့တန်တရားရှိကြောင်းကျန်းမာရေးတာဝန်ခံတွေကပြောပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးနဲ့ကမ်ဘောဒီးယားကျန်းမာရေးဝန်ကြီးတို့ပူးတွဲကြေညာချက်အရအခုလိုသိရတာဖြစ်ပါတယ်။
ဒီကနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကမန္တန်ဒါချမ်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒန်ခရစ်တန်ဖြစ်ပါတယ်။ကျွန်မခွန်ညိုပါရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.